Welcome to the Voice of America in Burmese.
Washington News of the American Tangani, Natalia Novembala Choye, Taujani Manakin season ago, Nemasanodimane Chalagani Kunanaiti, Langomita Nasali Lizen and Asset, Lalamita Dia Guze Rugani, Togan Bini Babi, Jama Kinu Taba, Dimanakin the Henrigo, Go Yemen Tone to Bobia Pibame. November Tony Inganiga, Chimpagere, American Tamaraj Wick of Wema, Padu Naya Esura, Jetabrinity Matia Dibau. သမရအဖြစ်ရွေးချယ်ခံရဖို့အတွက်electoral vote လို့ခေါ်တဲ့ကိုယ်စားလှယ်မဲ့253ပါးကပြန်ပြီးအင်္ဂါနေ့ကကျင်းပတဲ့ရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကပြန်ပြီးဂျိုးဘိုင်ဒန်ကကိုယ်စားလှယ်မဲ့253ရာရှိဖို့လိုအပ်တာဖြစ်ပြီးအင်္ဂါနေ့ကကျင်းပတဲ့ရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကပြန်ပြီးဂျိုးဘိုင်ဒန်ကကိုယ်စားလှယ်မဲ့253ရာရှိဖို့လိုအပ်တာဖြစ်ပြီးအင်္ဂါနေ့ကကျင်းပတ Georgia နဲ့ Pennsylvania ပြည်နယ်နဲ့ America အနောက်ပိုင်းက Arizona နဲ့ Nevada ပြည်နယ်တွေမှာရေတွက်နေဆဲဖြစ်ပါတယ်။ကိုယ်စားလှယ်မဲ214မဲရထားတဲ့သမ္မတ Trump က Georgia နဲ့ Pennsylvania ပြည်နယ်တွေမှာမဲအသားစီးရဖို့အတွက်အလားအလာရှိနေတယ်လို့ Joe Biden ကအနောက်ပိုင်းကပြည်နယ်နှစ်ခုမှာအသားစီးရဖို့အလားအလာရှိနေတာဖြစ်ပြီးဘယ်သူနိုင်မယ်ဆိုတာခံမှန်းလို့မရသေးပါဘူး။ Georgia ပြည်နယ်အတွက်ကိုယ်စားလှယ်မဲက16မဲဖြစ်တယ်လို့Pennsylvania ပြည်နယ်အတွက်မဲက20ရှိပါတယ်။ Arizona အတွက်ကိုယ်စားလှယ်မဲက17မဲရှိပြီး Nevada က6မဲရှိတာပါ။ November 3ရက် American သမ္မတရွေးကောက်ပွဲကိုကာယောဂါဖြစ်ပွားနေချိန်မှာကျင်းပရတာနဲ့တရားစွဲဆုံမှုတွေနိုင်ငံရေးအရထိုးနှက်ဝေဖန်မှုတွေပြင်းထန်တာကလွဲလို့အဓိကပြန်တဲ့ပါတီကြီးတွေဘက်ကမမမကန်လောက်တာဒါမှမဟုတ်စနစ်တကျမဲမတမောင်မှုလောက်တာမျိုးမတွေ့ရဘူးလို့ရွေးကောက်ပွဲဆိုင်ရာဥရောပစောင့်ကြည့်လေ့လာရေးအဖွဲ့ OSCE ကရွေးကောက်ပွဲအပြီးနောက်တနေ့ Washington DC မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒီရွေးကောက်ပွဲကိုစောင့်ကြည့်လေ့လာဖို့အတွက် American အစိုးရက OSCE ဖွဲ့ကိုဖိတ်ကြားခဲ့တာဖြစ်ပြီးအခုလိုသူတို့ဖွဲ့ကိုဖိတ်ကြားခဲ့တဲ့ American အစိုးရကို OSCE ရဲ့ဥရောပပါလီမန်အမတ်များအဖွဲ့ကကာလာလိုစောင့်ကြည့်ရေးဆိုင်ရာအဖွဲ့ခေါင်းဆောင် Michael George Link ကချီးကျူးခဲ့ပါတယ်။စီအိတ်ခိတ်ကဖွဲ့စည်းခဲ့တဲ့ဒီအဖွဲ့ဟာဥရောပလိုနာမည်တက်ထားပေမဲ့အဖွဲ့ဝင်နိုင်ငံတွေထဲမှာ American, Canada နဲ့အရှေ့လယ်ပိုင်းဒေသတွေနိုင်ငံတချို့ပါဝင်ပါတယ်။ရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့ထဲမှာ American ဟာအဖွဲ့ဝင်ဖြစ်နေတဲ့အတွက်အခုလိုဖိတ်ကြားရတာဖြစ်ပါတယ်။ဒီအဖွဲ့ကအာဆူလာဂိတ်ဆက်ဦးဆောင်တဲ့ American ရွေးကောက်ပွဲဆိုင်ရာကာလာဒါရှင်စောင့်ကြည့်လေ့လာတဲ့အဖွဲ့ကတော့စက်တင်ဘာလနှောင်းပိုင်းကလေးကအမေရိကန်နိုင်ငံကိုရောက်နေတာဖြစ်ပြီးသူတို့အဖွဲ့ကတော့နောက်ဆယ်ရက်တမ်းမှမဟုတ်အခုမပြည့်ပြည့်သေးတဲ့မဲရေးတွက်ဖို့ကြာမြင့်နိုင်တဲ့အချိန်ပေါ်မူတည်ပြီးဆက်လက်စောင့်ကြည့်လေ့လာသွားမှာဖြစ်ပါတယ်။ဂရိနိုင်ငံမှာ COVID-19 ကူးစက်မှုတိုးလာပြီးနိုင်ငံတွင်းကျန်းမာရေးဆောင်ရွက်မှုဆိုင်ရာမနိုင်မနှင်းဖြစ်လာမဲ့အန္တရာယ်ကိုကာကွယ်နိုင်ဖို့အတွက်သတင်းသုံးပတ်ကြားတနင်္ဂနွေလုံးတိုင်းတာနဲ့လော့ကဒေါင်းချသတ်မှတ်မှုတွေကိုစနေနေ့မှာစတင်တော့မှာဖြစ်ကြောင်းဂရိဝန်ကြီးချုပ်ကယ်ရီယာကိုစ်မီဆိုတာကစ်ကကြေညာပါတယ်ဥရောပတလွှားကနိုင်ငံတွေမှာကန့်သတ်မှုတွေလုပ်ဖို့အတွက်ဒီရောဂါပိုးကူးစက်မှုအခြေအနေထိမနိုင်တဲ့နေရာဖြစ်တဲ့အထိစောင့်ဆိုင်းနေကြပေမဲ့သူ့အနေနဲ့တော့ပြည်သူတွေအသက်အန္တရာယ်ကျရောက်မှာမလိုလားတဲ့အတွက်အ мян တားရှိဖို့လှုံ့ဆော်တာဖြစ်ကြောင်းချက်သဗေးနေအီတင်ကသတင်းစာရှင်းလင်းပွဲမှာဝန်ကြီးချုပ်ကပြောပါတယ်ဒါအပြင်ဂရိနိုင်ငံမှာ COVID-19 ဒုတိယလှိုင်းရိုက်ခတ်မှုတန်းအပြင်းထန်မခံစားဖို့သူမျှော်လင့်ကြောင်းလည်းပြောပါတယ်။လူရေ10တန်းကျော်ပဲရှိတဲ့ဂရိနိုင်ငံမှာခြေတပိနေအထိဆိုအခုဆက်ခံရသူက9000နီးပါးရှိပါတယ်။ American John Hopkins တက္ကသိုလ်ကကောက်ယူတဲ့စစ်တမ်းမှာတော့ကမ္ဘာတစ်လုံးမှာ COVID-19 ကူးစက်ခံရသူ48တန်းခွဲနီးပါးဖြစ်နေပြီးသေဆုံးရသူက 1.2 တန်းကျော်ရှိပါတယ်။တစ်ချိန်တည်းမှာပဲကုလသမဂ္ဂက COVID-19 ကာယရောဂါနဲ့ပတ်သက်ပြီးဆွေးနွေးရေးအတွက်ဒီဇင်ဘာ3ရက်နဲ့4ရက်နေ့တွေမှာညီလာခံခေါ်ယူတဲ့မတဲ့ချက်တဲ့ပြင်းနဲ့ကုလသမဂ္ဂအထွေထွေညီလာခံမှာမဲခွဲခဲ့ကြပြီးအမေရိကန်ပါဝင်၃နိုင်ငံကကြားနေမယ်၊ချန်ဖို့ဝင်နိုင်ငံတွေကထောက်ခံပြီးသဘောတူခဲ့ကြပါတယ်။အာဖဂန်နစ္စတန်နိုင်ငံနဲ့တာလီဘန်ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေရောပါလာစေဖို့အတွက်အာဖဂန်ငြိမ်းချမ်းရေးဆိုင်ရာအမေရိကန်တာလီဘန်ညှိနှိုင်းမှုတွေမျှော်လင့်နေချိန်မှာပဲတိုက်ခိုက်မှုတွေပိုပြီးတိုးလာတယ်လို့အာဖဂန်အစိုးရရဲ့စောင့်ကြည့်ဖွဲ့ကချက်တဲ့ပြင်းနဲ့ထုတ်ပြန်တဲ့အစိုးရခန်းစာမှာဖော်ပြပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာ2020 ဇူလိုင်လဆန်းကနေစက်တင်ဘာလကုန်3လပတ်အတွင်းရန်သူဘက်ကနေ့စဉ်စတင်တိုက်ခိုက်မှုဟာဧပြီလဆန်းကနေဇွန်လကုန်3လပတ်ထက်ရာခိုင်နှုန်း90ပိုများလာခဲ့တယ်လို့အာဖဂန်ပြန်လည်တည်ဆောက်ရေးဆိုင်ရာအထူးစုံစမ်းရေးအရာရှိတွေပါဝင်တဲ့စီကအဖွဲ့ကအစီရင်ခံစာထုတ်ပြန်ပါတယ်။အ အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကလည်းဒီ3လပတ်တွင်တိုက်ခိုက်မှုဟာပုံမှန်ထက်ပိုပြီးများနေတယ်လို့ပြောပါတယ်။ဒီ3လပတ်ထဲမှာအရက်သားသေဆုံးထဏ်ရာရမှုရဲ့83ရာခိုင်နှုန်းထက်မနည်းကအစိုးရဆန့်ကျင်တဲ့တပ်ဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်ဖြစ်ပြီးဒီအရက်သားသေဆုံးထဏ်ရာရမှုရဲ့38ရာခိုင်နှုန်းကတာလီဘန်တွေရဲ့လက်ချက်လို့ရှီကန်အဖွဲ့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။
ကျန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.13 ညဒိုင်းနိုမီတာ40 kHz 9.13 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရှင
်မြို့ဟီအမေရိကန်တန်ရဲ့နောက်ဆုံးရမနေ့ခင်တဲ့နေ့ကိုဆက်လက်ကြီးညာသွားပါမယ်ကျွန်တော်ရဲမထုံးပါမြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူနောက်ထပ်995ယောက်ရှိကြောင်းမနေ့ညကထပ်မံတည်ပြီးလိုက်တဲ့အတွက်ကူးစက်သူပေါင်း 98,935 ဦးရှိသွားပြီဖြစ်ပါတယ်။တက္ကသိုလ်နမူနာပေါင်း 13,860 ကိုစစ်ဆေးခဲ့တဲ့အထက်ကအခုလိုနောက်ထပ်ရောဂါပိုးကူးစက်ထားသူတွေတွေ့ရှိတာဖြစ်ပါတယ်။ပြီးခဲ့တဲ့24နိုင်ရီအတွင်းသေဆုံးသူက22ဦးရှိတာကြောင်း COVID-19 ကြောင့်သေဆုံးသူပေါင်းက 1,352 ဦးရှိပြီဖြစ်ပါတယ်။မနေ့ညထုတ်ပြန်ကြမှာဆေးရုံစစ်ခွင့်ရသူအရေအတွက် 1,400 ရှိတယ်လို့ဖော်ပြထားတာကြောင့်မြန်မာနိုင်ငံကအတူပြုလူနာ 98,000 နီးပါးရဲကဆေးရုံကဆေးခွင့်ရသူအရေအတွက်က 42,188 ဦးရှိပါတယ်။ဂျာမန်အာဇာဝကြီးဌာနဒေါက်တာမြင့်ထွေးကတခွဲနမူနာစစ်ဆေးမှုနဲ့ကုသမှုတွေနဲ့ပတ်သက်ပြီး COVID-19 ရောဂါရှာဖွေကုသရေးလုပ်ငန်းတွေကိုပုဂ္ဂလိကဆေးရုံတွေနဲ့မကြခင်ပူးပေါင်းလုပ်ဆောင်တော့မှာဖြစ်တယ်လို့ပြောပါတယ်။ COVID-19 ကာကွယ်ထိန်းချုပ်ကုသရေးလုပ်ငန်းတွေမှာပါဝင်ဆောင်ရွက်ပေးနေတဲ့စေတနာဝန်ထမ်းအဖွဲ့တွေ၊လူမှုရေးအသင်းအဖွဲ့တွေ၊ပရဟိတအဖွဲ့တွေနဲ့ဒေါ်ဘလာ၄ရက်နေ့ကတွေ့ဆုံဆွေးနွေးပွဲမှာပြောသွားတာဖြစ်ပါတယ်။အဲဒီဆွေးနွေးပွဲမှာပဲကျမကြီးဝန်ကြီးဌာနအနေနဲ့ပရဟိတအဖွဲ့စည်းတဲ့အတွက် N95 masks တွေနဲ့တကွေသုံးယောဂကာကွယ်ရေးဝတ်စုံတွေကိုပို့ပြီးပတ်ပို့ပေးမှာဖြစ်တယ်လို့ Rapid Antigen Test Kits တွေနဲ့စေတနာဝန်ထမ်းတွေအတွက် COVID-19 ရောဂါတိုးမြင့်စစ်ဆေးပေးသွားမယ်လို့လည်းဝန်ကြီးဒေါက်တာမြင့်ထွေးကပြောပါတယ်ခင်ဗျာ British AstraZeneca ဆေးကုမ္ပဏီကစတက်ထုတ်လုပ်နေတဲ့ coronavirus ကာကွယ်ဆေးတန်း30ကို India Serum Institute ကနေဝယ်ယူဖို့ Bangladesh နိုင်ငံကသဘောတူလမ်းမရေးထိုးလိုက်ပြီဖြစ်ပါတယ်တကမ္ဘာလုံး COVID-19 ကာကွယ်ဆေးစတက်မှုတွေလုပ်နေတာမှာအလားအလာကောင်းပြီးရှေ့ဆုံးကိုရောက်နေတဲ့ဆေးတွေအထက် AstraZeneca ကစတင်နေတဲ့ဆေးလည်းပါဝင်နေတာပါကာကွယ်ဆေးရတာနဲ့ Serum Institute ကနေပထမတော့ဆေးတန်း30ကိုရရှိမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်ကျွမ်းမအေးဝန်ကြီး Zahid Malik သဘောတူညီချက်ကိုလက်မှတ်ရေးထိုးပြီးမှပြောပါရယ်ဘင်္ဂလားဒေ့ရှ် PepsiCo ဆေးကုမ္ပဏီကတဆင့်တလကိုကာကွယ်ဆေးငါးတန်းနှုန်းနဲ့ဝယ်ယူတော့မှာဖြစ်ကြောင်းကာကွယ်ဆေးကို28ရက်၄ဘတ်ကြာအကျိထိုးနိုင်ရမှာဖြစ်လို့လူစကားတန်းကိုထိုးပေးနိုင်လိမ့်မှာဖြစ်ကြောင်းနဲ့ဈေးတုန်းကလည်းအိန္ဒိယကရောင်းတဲ့ဈေးနဲ့အတူတူပဲဖြစ်ကြောင်းဝန်ကြီးမာလီကပြောပါရယ်။တတိယပြည့်တွေကတော့ကာကွယ်ထိုးဈေးတစ်ကြိမ်ကိုအမေရိကန်ဒေါ်လာ၄ဒေါ်လာကနေ9ဒေါ်လာလောက်ထိကျပ်တင်နိုင်တယ်လို့ပြောပါရယ်။ကာကွယ်ဈေးဝယ်ယူဖို့ရမုံငွေအလုံးလုံးရရှိဖို့အရေးကမ္ဘာပံနဲ့အရှဖွံ့ဖြိုးရေးပံ ADB တို့အပါအဝင်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအဖွဲ့အစည်းတွေနဲ့ဆွေးနွေးပြောဆိုထားတယ်လို့လည်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါရယ်။ဘင်္ဂလားဒေ့ရှ်မှာ COVID-19 ရောဂါကူးစက်သူ4,600ကျော်နဲ့သေဆုံးသူက6,000ကျော်ရှိပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရနဲ့လက်မှတ်ရေးထိုးခဲ့တဲ့ India Serum Institute ကကိန်းကနေအရေးတွေ့ရကမ္ဘာမှာကာကွယ်ဆေးအများဆုံးထုတ်လုပ်နေတဲ့ဆေးကုမ္ပဏီဖြစ်ပါတယ်။ဒီကမ္ဘာလုံးတိုင်းတာနဲ့အထောက်ပံ့ပေးနိုင်ဖို့ COVID-19 ကာကွယ်ဆေး1ဘီလီယံကျော်ထုတ်လုပ်သွားနိုင်ဖို့ Serum Institute က British AstraZeneca ဆေးကုမ္ပဏီ Gates Foundation ကာဗီကာကွယ်ဆေးမဟာမိတ်အဖွဲ့တို့နဲ့အတူလက်တွဲဆောင်ရွက်နေတာဖြစ်ပါတယ်။တရုတ်နိုင်ငံကဗြိတိန်နိုင်ငံအတွင်းနေထိုင်တဲ့ပြည်ပနိုင်ငံကိုလက်မှတ်ကင်ဆောင်သူအများစုကိုနိုင်ငံတွင်းဝင်ခွင့်ပိတ်ပင်လိုက်ပြီးဖြစ်ပါတယ်။ဗြိတိန်နိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုနှုန်းထပ်မံမြင့်တက်လာနေမှုအပေါ်ထုတ်ပြန်ဆောင်ရွက်လိုက်တာဖြစ်ပါတယ်။တန်တမာဝန်ထမ်းတွေနဲ့တချို့လူတွေကလွဲလို့နိုဝင်ဘာလ3ရက်နေ့မတိုင်ခင်ကဗြိတိန်နိုင်ငံအတွင်းနေထိုင်ခွင့်ရရှိထားသူတွေနဲ့ဗီဇာရရှိထားသူတွေအားလုံးပိတ်ပင်တဲ့အထက်ပါဝင်မှာဖြစ်ပါတယ်။ရေးပေါ်အခြေအနေအရတရုတ်နိုင်ငံအတွင်းမဖြစ်မနေဝင်ရောက်ဖို့လိုအပ်သူတွေအတွက်တော့အထူးဗီဇာလျှောက်ဖို့လိုအပ်မှာဖြစ်ပါတယ်။အခုလိုနိုင်ငံတွင်းဝင်ခွင့်ပိတ်ပင်ရပ်ဆိုင်းထားတာကိုအခြေအနေပေါ်မူတည်ပြီးပြင်ဆင်ပြောင်းလဲပေးသွားမယ်လို့လန်ဒန်မြို့ကတရုတ်တရုံကပြောပါတယ်။နိုင်ငံတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ထားနိုင်ခဲ့တဲ့တရုတ်နိုင်ငံမှာပြပဝင်ရောက်လာသူတွေစီကကူးစက်မှုတွေတော့တွေ့ရှိနေရပါသေးတယ်။ဂျာတာရေဒီကတော့နောက်ထပ်ကူးစက်ခံရသူအယောက်20ရှိခဲ့ပါတယ်။တရုတ်နိုင်ငံကိုလာရောက်တဲ့သူတွေအနေနဲ့တစ်ပတ်ကြာတည်တံ့ခွဲခြားနေထိုင်ကွာရန်တင်းလုပ်ဖို့လိုအပ်ပါတယ်ခင်ဗျ။ စစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ဆွဲချက်တင်ခံထားရကြောင်းကိုဆိုဘိုတမရဟာဆင်တာစီကသတ္တဗရိတွေကအတိအပြုပြောဆိုလိုက်ပါတယ်။သူ့ပေါ်အခုလိုဆွဲချက်တင်ထားတာကြောင်းယာရုကနေနှုတ်ထွက်မယ်ဆိုတဲ့ကိစ္စအတိုင်းတမရယာရုကနှုတ်ထွက်မယ်လို့လည်းသတင်းစာရှင်းလင်းပွဲမှာတာချီကပြောပါတယ်။သတင်းစာရှင်းလင်းပွဲအပြီးတာချီကကိုဆိုဘိုတပုံကောင်းဆောင်ဟောင်းနှစ်ယောက်နဲ့အတူနယ်သာလန်နိုင်ငံကတရားရုံးမှာတရားရင်ဆိုင်ဖို့တဟိမျိုးကိုထွက်ခွာသွားတယ်လို့ဒေသခံမီဒီယာတွေကကိုကပြီး AFP သတင်းကပြောပါတယ်။1998-99စစ်ဖြစ်ချိန်ဆော်ဗီယက်လူကြိုးရေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့စဉ်တုန်းကတာချီကအယ်လ်ဘေးနီးယားတိုင်းရင်းသားပြောက်ကြားတပ်ဖွဲ့တစ်ဖွဲ့ဖြစ်တဲ့ကိုဆိုဘိုလူမျိုးရေးတပ် UCK ရဲ့တပ်မှုတစ်ဦးဖြစ်ပါတယ်။နယ်သာလန်နိုင်ငံတဟိမျိုးအခြေစားကိုဆိုဘိုဆိုင်ရာတရားစွဲဆိုရေးကျောင်းကျင့်သူရုံးအဖွဲ့ Specialist Prosecutor's Office ကကိုဆိုဘိုသမ္မတတချီနဲ့တခြားတံတရားတရားခံတွေကိုလူသက်မှုတရားနိဗ္ဗာန်မှာရာဇဝတ်ကြောင်းရာတာဝန်ရှိသူတွေအဖြစ်ဆက်ဆွဲထားတာပါ။အဲ့ဒီလိုဆက်ဆွဲခံထားရတဲ့အထက်ရာချီတဲ့ကိုဆိုဘို Albania, Serbs, Roma နဲ့တခြားတိုင်းရင်းသားတွေနဲ့အတူအတိုက်ခံတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေပါဝင်တယ်လို့တရားစွဲဆိုရေးဆိုင်ရာကျောင်းကျင့်သူရုံးအဖွဲ့ SPO ကပြောပါတယ်။ကိုဆိုဘိုသမ္မတတချီကတော့စစ်ရာဇဝတ်မှုတွေမှာပါဝင်ပတ်သက်မှုမရှိဘူးလို့ညင်းဆိုထားပါတယ်ခင်ဗျာ။ထောက်ချနေမနေ့ပိုင်းနောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူတင်ဆက်ပေးတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။မင်္ဂလာပါရှင်။အခုကျမတို့ဒီ American ပြည်ထောင်စုမှာသမရရွေးကောက်ပွဲမဲရီတွက်နေတဲ့နောက်ဆုံးရလဒ်တွေနဲ့ပတ်သက်ပြီးတော့အဓိကအရေးပါတဲ့ Arizona ပြည်နယ်နဲ့ဒီ Pennsylvania ပြည်နယ်မှာရှိနေတဲ့မက်ခိုင်ငွေနှင်းစော်နဲ့မက်ဆူဟီအောင်တို့ပဲဖြစ်ပါတယ်ရှင်။ဆိုတော့မက်ဆူဟီအောင်ကြီးအခုဒီ Arizona ပြည်နယ်မှာနောက်ဆုံးဒီမဲရီရေတွက်နေတဲ့အခြေအနေဘာတွေဖြစ်နေပြီလဲရှင်။
ဟုတ်ကဲ့အခုဆူရိုစီသတင်းတွေမှာတက်လာကြည့်ရတဲ့လောက်ကတော့ဒီဘလူးဘက်ကပေါ့နော်ဒီမိုကရက်ဘက်ကနေပြီးတော့မဲအရေးအတွက်ပါနေရအောင်တွေ့ရတယ်။အဲ့ဒီကြောင့်အတွက်နဲ့လေအခုဆူရိုဒေါင်းထောင်းမှာပေါ့နော်မနေ့ညနိုဝင်ဘာ4ရက်နေ့မှာညဘက်မှာ9နာရီဝန်းကျင်လောက်မှာဆန္ဒပြမှုတွေလည်းဒေါင်းထောင်းရဲ့ဒီ Capital Building ဘက်မှာလည်းဖြစ်ပွားနေရအောင်ဆူရိုဒီသတင်းမှာတက်လာတွေ့ရတယ်ပေါ့နော်။အခုလက်ရှိအချိန်တွေကတော့အဲ့လိုမျိုးတွေဆူရိုတွေ့နေရတယ်
ဟုတ်ကဲ့ဒီမျိုးတဲမှာပေါ့နော်သူတို့ဆန္ဒပြနေဆိုတော့ဘယ်သူတွေကဆန္ဒပြနေကြရလဲရှင
်ဟုတ်ကဲ့အခုစုတဲမှာဖျက်ရတဲ့လောက်ကတော့ဒီပထမဆက်ဆက်ချင်း9နာရီလောက်မှာစတာကတော့ဒီ extremist group ပေါ့နော် patriot extremist group ကနေပြီးတော့စပြီးတော့ဒီ sheriff building ဘက်ကိုဒီ recording ဒီ vote မဲပေးခဲ့မဲရီတွက်တဲ့ရုံးဘက်ကိုသူတို့ကနေပြီးတော့စလာပြီးတော့ဒီ military ဝတ်စုံဝတ်ထားတဲ့လူတယောက်ကနေပြီးတော့ပေါ့နော်နင်တို့ရေဒီ sharpie pen တွေမှာနဲ့လှုပ်ထားတဲ့မဲတွေကိုပယ်တယ်ဆိုပြီးတော့ပေါ့နော်နင်တို့ဒီမဲတွေကိုပယ်တယ်ဘာလို့မရေတွက်ကြတာလဲငါတို့မဲတွေကိုဘာလို့မကောက်ရတာလဲဆိုပြီးတော့သူတို့ကနေပြီးတော့ဆန္ဒအရင်စပြရဲသူတို့ပြတဲ့နောက်မှာမှဒီ republican အဖွဲ့ပေါ့နော်ကို support လုပ်တဲ့လူတွေနဲ့ဒီ democrat ကို support လုပ်တဲ့လူတွေကနေပြီးတော့ join လာပြီးတော့မှလူ200လောက်ဖြစ်သွားရဲ့ပေါ့နော်ဒီဆန္ဒပြရဲ့လူတွေဒါပေမဲ့သူတို့ကအေးအေးချမ်းချမ်းနဲ့ဆန္ဒပြရဲည10နာရီလောက်မှာတော့ဒီအစိုးရကနေပြီးတော့ပေါ့နော်ရှင်းလိုက်တဲ့အချိန်မှာတော့လူကျဲသွားပြီးတော့ဒါပေမဲ့ည10နာရီ45နောက်ပိုင်းကနေနောက်ပိုင်းမှာတော့ဆက်ပြီးတော့လူ90လောက်ဆက်ပြီးတော့ဆန္ဒဆက်ပြနေရဲ့ပါကင်လော့မှာပေါ့နော
်နောက်ဆုံးမဲရီတွေ့တဲ့အချိန်ကတော့သူတို့ဘယ်တော့ပြီးမယ်လို့သိရလဲရှင်
အဲ့ဒါတော့တိတိကျကျမသိရသေးဘူးပေါ့နော်။ဘာဖြစ်လို့လဲဆိုတော့ဒါကအရီဇိုနာအတွက်ကဘာဖြစ်လို့လဲဆိုတော့ဒီစာလိုက်ကနေပြီးတော့ပို့တဲ့မဲတွေပေါ့နော်။အဲ့ဒါတွေကအရန်ကိုများသွားတဲ့အတွက်သူတို့ကဒါဖြစ်ကြောင့်ဖြစ်ခဲ့ပေါ့နော်။အရင်နှစ်တည်းကလုံးဝအောင်မဖြစ်ခဲ့ဘူး။ဒီအရီဇိုနာမှာကအရင်တော့ဆိုဒီမဲဝင်လောက်တဲ့ဟာအရန်ကိုရှားတယ်။ဒီနှစ်ကအရီဇိုနာကစံချိန်ကိုတင်သွားတယ်ပေါ့နော်။ဒီ16 state တခြား16ပြည်နယ်ထက်ကိုအရီဇိုနာကနေပြီးတော့ဒီမဲဝင်လောက်တဲ့ဟာအရန်ကိုလူဦးရေအရန်များသွားတဲ့အတွက်သူတို့ကောက်လာတွေကအရန်ကိုပေါ့နော်ဟိုအလင်းမလိုက်နိုင်ဘူးဖြစ်နေအလင်းမလိုက်နိုင်တဲ့အတွက်ပြောဖို့ကအရန်ခက်တယ်ဒါပေမဲ့ဒီနေ့9ရက်နေ့နိုဝင်ဘာ9ရက်နေ့အမေရိကန်စံတော်ချိန်9ရက်နေ့ညဘက်မှာတည်ရမယ်လို့လည်းအဲ့လိုတွေလည်းကြားတယ်ပေါ့နော
်အခုဒီ Pennsylvania ပြည်နယ်မှာရောအခုအခြေအနေတွေမဲရီတွက်တဲ့အခြေအနေတွေဘယ်လိုရှိနေလဲရှင်မက်ခိုင်ခွေနေစောပြောပြပါဦ
းဟုတ်ကဲ့အမကြီးပင်ဆယ်ဗေးနီးယားပြည်နယ်ကြီးအကြီးကြီးပဲအမှသိတဲ့အတိုင်းပဲအဲ့တော့နောက်တစ်ခုကပင်ဆယ်ဗေးနီးယားကိုပြောရမယ်ဆိုရင်အရင်ဆုံးပင်ဆယ်ဗေးနီးယားပြည်နယ်ကိုသူက keystone state လို့ခေါ်ပါတယ်အရန်ကိုအဲ့ ရွေးကောက်ပွဲအစဉ်လိုက်ဆက်လိုက်ဟိုအစဉ်ဆက်လိုက်ကိုတောက်လျှောက်ကိုအများကြီးရေးပါခဲ့တဲ့စိတ်ပေါ့နော်အဲ့ဒီစိတ်မှဆိုလို့ရှိရင်အခုအမားနဲ့စကားမပြောခင်10မိနစ်လိုမှခိုင်ကြည့်လိုက်တဲ့အချိန်မှာဒီမိုကရက်ဘက်ကမဲအရေးအတွက်3.3%ပေါ့နော်ဒေါ်နယ်ထရမ့်ဘက်ကရနေတဲ့မဲနဲ့စုစုပေါင်း3,900,000လောက်กว่าပါတယ်ဒါပေမဲ့အခုနောက်ပိုင်းmail-in ballot တွေကစုစုပေါင်း 2.5 တန်းရှိပါတယ်အမ 2.5 တန်း mail-in ballot အများဆုံးက democrat တွေဘက်ကနေပေးထားတာပေါ့ဒါအမဘယ်နိုင်ငံမှမဆိုဒါကို register လုပ်ထားတာပေါ့နော်ကို register လုပ်ထားတဲ့ party ဝင်တွေကသူတို့ကောက်လုပ်လို့ရပါတယ်ဘယ်နှယောက်လောက်က mail-in ballot ကိုကြိုတောင်းထားလဲဘယ် party ဝင်တွေက mail-in ballot တွေကိုပို့ပြီးကြိုပြီးတော့ပို့ထားလဲဆိုတော့စည်ရင်းတွေက county တိုင်း county တိုင်းမှာရှိပါတယ်ဒါအစိုးရအဖွဲ့စည်းအကုန်လုံးမှဒီစည်ရင်းစရာတွေရှိသေးတာပေါ့နော်ဒါတွေကလိန်လို့မရဘူးအဲ့တော့အခုနောက်ရီမဲ့မဲတွေက Pennsylvania ပြည်နယ်မှာဆိုလို့ရှိရင်အခုထပ်ရီတာမှန်သမျှဟာဒါ Biden ဘက်ကိုပို့ပြီးတော့အားတာဖို့အခွင့်အလမ်းများပါတယ်မှာ
ခိုင်တဲ့စုရောနှစ်ယောက်စလုံးကိုကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုချိန်ပေးပြီးတော့ VOA မြန်မာပိုင်းဌာနကိုဖြည့်ကြားပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ကျွန်တော်ဝင်းမင်ပါမြန်မာရွေးကောက်ပွဲရန်နီးလာပြီးအပြိုင်ဆိုင်နဲ့တင်းမာမှုတွေများလာချိန်မှာသမရာယုံကြောခွင့်ရကဒီရွေးကောက်ပွဲလွန်မှာ National Unity Government လို့အမျိုးသားညီညွတ်ရေးဆောင်ရွက်ချက်တွေဖြစ်လာမယ်လို့ပြောလိုက်ပါတယ်ဒီပေါ်လက်ရှိအစိုးရပါတီကြောခွင့်ရနောက်အရင်အစိုးရပါတီကြောခွင့်ရနဲ့ရခိုင်နဲ့ကချင်တိုင်းရင်းသားပါတီခေါင်းဆောင်တွေကိုမေးထားပါတယ်ဒီနေ့ဗိုလ်သူနေ့သမရအိမ်တော်သတင်းစာရှင်းလင်းပွဲမှာကြောခွင့်ရဦးစောထေက
2010တုန်းစစ်ဆက်သွားတဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုအမျိုးသားညီညွတ်ရေးမျိုးသားပြန်လည်တည်ထောင်ရေးကိုဥစားပေးထည့်သွင်းထားတာဖြစ်ပါတယ်။နောက် National Unity Government လို့ဆိုမျိုးသားညီညွတ်ရေးဆောင်ရွက်ချက်တွေဆက်လက်ထွက်ပေါ်လာမယ
်။ဒီပေါ်လက်ရှိအစိုးရပါတီ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဒေါက်တာမျိုးညွန့်ကိုမေးရမှာသူမသိထားပေမဲ့ပါတီမှာတော့အမျိုးသားရင်ကြားစည်ရေးမူရင်းကရှိထားပြီးဖြစ်တယ်လို့ဆိုပါတယ
်။အခုကကျွန်တော်တို့ဘာမှမသိဘူးခင်ဗျာ။ကျွန်တော်တို့ကမူလအရင်းခံကတော့ဒီအမျိုးသားရင်ကြားစည်ရေးပေါ့ National Reconciliation လို့ပဲအဓိကထားတယ်။အဲ့ဒီမှာကနိုင်ငံသားအားလုံးပေါ့အမှားတယ်။တမတော်ရောတိုင်းသားတွေရောအကုန်လုံးကိုရည်ရွယ်ပြီးပြောထားတာ
။ဒီနေရာမှာဥစ္စောထေကပြောရမှာလဲအမျိုးသားပြန်လည်သိမ့်မြတ်ရေးကိုပါထည့်သွင်းပြောခဲ့တာမို့ဒီစီရင်ဆွဲပါတီမူဝါဒကိုအခုရွေးကောက်ပွဲဆိုင်ရာတင်းမာမှုတွေဖြစ်လာချိန်မှာပြန်လုပ်ဖို့စဉ်းစားတာမျိုးဖြစ်နိုင်ပါလားလို့မေးရမှာဒေါက်တာမျိုးညွန့်ကပဲ
အဲ့ဒီလိုပဲယူဆရမယ့်သဘောရှိပါတယ်ဒေါက်တာဆင်မာရောအမျိုးသားညီညွတ်ရေးဆိုတာဆိုရင်တိုင်းသားတွေအတွက်ဖက်ဒရယ်ဘူစံလာတဲ့ကံလန့်မှုမျိုးလို့ယူဆနိုင်ပါတယ်ထင်တာဖက်ဒရယ်စနစ်ကိုသွားမယ်လို့ယုံကြည်လာရင်တော့ရွေးကောက်ပွဲဆိုင်ရာနဲ့လုံထုံလုံကြီးလေးတွေပေါ်မှာမချိနှက်တာတွေကပြေရောသွားနိုင်ပါတယ်
အဲ့ဒီတော့တမတော်ဘက်ကနေဒီရွေးကောက်ပွဲလုံပုံလုံကြီးပေါ်မချိမနှက်ပြောလာတာတွေအတွက်ရောအခုလိုရှင်းကြားစစ်ရေးစဉ်းစားချက်ကတည်ရောက်မှုရှိနိုင်ပါလားလို့မေးရမှာဒေါက်တာမျိုးညွန့်က
ဒီချက်ချင်းတော့ဆိုရင်ကျွန်တော် NLD ပါတီကတမတော်တစ်ထည့်ကိုပဲရင်းကစစ်ရေးလုပ်နေတယ်လို့ဝန်ထမ်းခံခဲ့ရတဲ့အထီကိုကျွန်တော်တို့အသိပြောင်းကြိုးစားခဲ့တာပါသို့တော်လည်းအဲ့ဒီတောက်လျှောက်မှာထူးထူးခြားတိတာတွေတုတ်တက်မှုရဲ့လို့တော့ကျွန်တော်မတွေ့နိုင်ပါဘူးအခုနောက်ဆုံးနေထားပါတမရောကနေပြီးတော့ရေကောက်ဖွဲ့ဆိုင်ရာချုပ်ရင်းချက်များအတွက်အစိုးရကတောင်းယူရမယ်လို့တောင်းဆိုတဲ့အစီအမျိုးရေကောက်ဖွဲ့ရလတ်ကော်မရှင်ရကြီးနိုင်အောင်လက်ခံမှုစဉ်းစားအောင်မယ်လို့ပြောလာတာမျိုးရှိပါတယ်အဲ့တော့သူရဲ့နိုင်ငံပေါ်မှာထားတဲ့စီနာပေါ်မှုတည်ပြီးတော့ဒီအကြောင်းလေးအဖြစ်နိုင်ပါတယ်
အဲ့တော့အခုလို National Unity Government မျိုးဖြစ်လာဖို့အစိုးရဘက်ကပြောလာတဲ့အပေါ်အဓိကတိုက်ခံပါတီနဲ့အရင်အစိုးရပါတီပြည်ထောင်စုတိုက်ခိုက်ရင်းနဲ့ဖွံ့ဖြိုးရေးပါတီပြောခွင့်ရဒေါက်တာအနန္ဒာစမြင့်ကိုမေးရမှာ
အဲ့ဒီလိုပြောဆိုတဲ့အပေါ်မှာတော့ကျွန်တော်တို့ကြိုးဆိုပါတယ်သို့တော်လည်းပဲရွေးကောက်ပွဲအနိုင်ရပြီးကတည်းကဒီ National Unity ကိုစူးစမ်းအကောင့်တွေဖော်ခဲ့ရမှာသို့တော်တကယ်တမ်းမိမိပါတီမိမိလူသားကိုပဲဥတည်ပြီးတော့ဆောင်ရွက်ခဲ့တဲ့နေသားဖြစ်တဲ့အားလုံးကလည်းညှိနှိုင်းကြတာကိုအကောင့်တွေမဖော်ခဲ့တဲ့အခါကျတော့ညှိနှိုင်းချက်တွေမဲ့သွားကြတယ်အခုရွေးကောက်ပွဲနီးမှာဒီစကားပြောတာကိုကျွန်တော်တို့နိုင်ငံရေးပါတီတွေရောတိုင်းသားလက်နက်အဖွဲ့အစည်းတွေရောကြုံကြည်ဖို့တော့ခံနေလိမ့်မယ်လို့ကျွန်တော်ထင်တယ်
ဒါအပြင်မဲဆန္ဒနယ်အများစုဖြတ်သိမ်းခံခဲ့ရတဲ့ရခိုင်ပြည်နယ်မှာအရင်တစ်ခေါက်ရွေးကောက်ပွဲတုန်းကအဓိကအနိုင်ရခဲ့တဲ့
ရခိုင်မျိုးသားပါတီရဲ့နိုင်ငံရေးမူဝါဒဦးဆောင်ကော်မတီဝင်လည်းဖြစ်လက်ရှိစစ်တွေမျိုးကနေရခိုင်ပြည်နယ်မျိုးသားလွတ်တော်မဲဆန္ဒနယ်အမှတ်3အတွက်ဝင်ပြိုင်မဲ့ဥထုံအောင်ကျော်ကအ
ဲ့ဒီလိုပြောတာကိုကျွန်တော်တို့အနေနဲ့တော့ဦးမင်းလင်းပြောရင်စိတ်လက်မခံချင်ဘူးအဓိကအစိုးရအနေနဲ့တက်လာကြတဲ့အမျိုးသားစီလုံးညီညွတ်ရေးကိုဖော်ဆောင်မယ်ဆိုပြီးတော့မှတ်နေတာကကွန်မတ်လေငင်းငင်းရဲ့အတွက်ဘာမှထိထိရရအကောင့်တွေဖော်နိုင်တာမရှိဘူးနောက်တစ်ခုကတိုင်းငင်းနာပါတီတင်နဲ့စီစီလုံးလုံးညီညီကက်ကက်ဒီဒီဆိုင်ဆိုင်တွဲဆောင်ဆွေးနွေးတဲ့တိုင်းပင်နဲ့ဆိုတာလေအများအားနဲ့တဲ့
တစ်ချိန်တည်းမှာကချင်ပါတီ၄ခုပေါင်းပြီးအသစ်ဖွဲ့လိုက်တဲ့ကချင်ပြည်နယ်ပြည်သူပါတီဒီဥက္ကဋ္ဌလည်းဖြစ်မြစ်ချိနာမြို့နယ်ကနေကချင်ပြည်နယ်မြို့သားလွတ်တော်မဲဆန္ဒနယ်အမှတ်7အတွက်ဝင်ပြိုင်မဲ့ဒေါ်ရဲဘူးကလည်း
ဒါကတော့သူတို့ပြောတာပဲရှိရဲ့ဒီကောက်ပွဲအရင်ကတက်တန်းတစ်ခုလို့ပါတီတစ်ခုကပဲတက်တက်တာတာမနိုင်ဘူးအားလုံးပေါင်းပြီးဆောင်ရွက်ရမယ့်ကိစ္စဆိုလဲဝိုင်းဝန်းဆွေးနွေးပြီးဆောင်ရွက်ရမယ့်ကိစ္စဖြစ်ပါတယ်တပါတီဒီမိုကရေစီနဲ့အလုံးမဖြစ်ပါဘူးပါတီစုံဖြစ်လာရင်တော့ပိုကောင်းမယ်လို့တော့ဒါညွှန်လင်းတာပေါ့နော်
တကယ်တော့ဒီမိုကရေစီအစဉ်အထူးပြောင်းရေးမှာအရေးပါတဲ့ဒုတိယတစ်ချော့ရွေးကောက်ပွဲမှာအရင်အာဏာလွှဲခဲ့တဲ့ပါတီနဲ့အခုအာဏာရထားတဲ့ပါတီတို့အပြင်တိုင်းရင်းသားပါတီတို့ချို့လည်းပေါင်းပြီးကြံကာဒီတစ်ခေါက်ကအပြိုင်ဆိုင်တွေပုံများလာနေပါတယ်ခင်ဗျာကျွန်တော်ဝေမျက်ပါ
လာပါရှင်မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျင်းပမယ့်ထွေထွေရွေးကောက်ပွဲနှိကက်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီးတီးကပြင်ဆင်မဲဆွဲပွဲတွေစတင်နေကြပါပြီ။နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲ။ပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲ။ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲ။ဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ခြင်းနဲ့ပြည်သူမြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်။ဒီစီဇန်ကိုစနေနေ့ည9:00နာရီထုတ်လင်းတဲ့ VTV Max စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင့်တန်စားနဲ့ DVD ရုပ်တံကထုတ်လင်းပေးတဲ့အပြင် VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လင်းပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Video ကနေလည်းအပတ်စဉ်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။
အနေနဲ့ဆင့်ကူဆက်တဲ့ COVID-19 ရောဂါကိုဖြစ်စေတဲ့အမုံမွားတွေကိုနှာခေါင်းစည်းတက်ခြင်းအပြင်အကာအကွယ်ပေးနိုင်မဲ့ထိရောက်မှုကတော့အမျိုးမျိုးရှိပါတယ်လို့ဂျပန်နိုင်ငံတိုကျိုမြို့ကယောဂါပိုးမွားဗေဒပညာရှင်တွေကပြောလိုက်ပါတယ်။ဒီကြောင့် VOA သတင်းတော်မာရီယာမာဒီယာလိုပေးပို့ထားတဲ့သတင်းတော်ကိုကျွန်မစုမုံကပြောပြပေးချင်ပါတယ်ရှင်။သိပ္ပံပညာရှင်တွေက COVID-19 ရောဂါရှိတဲ့သူတယောက်ချောင်းဆိုးလိုက်တဲ့အခါထွက်လာတဲ့အမှုန်မွှားတွေနဲ့မျက်နှာချင်းဆိုင်မှာအသက်ရှူနေတဲ့လူတယောက်ရဲ့ပုံစံကိုစက်ကိယာသုံးပြီးယောဂါပိုးကူးစက်ပုံကိုလူပုံစံအယုံနှစ်ခုကိုသုံးပြီးတော့ရှင်းပြပါတယ်။ DTD Fitness သုတေသနဖွဲ့ရဲ့ခေါင်းဆောင် Yoshihiro Kawika ကယောဂါပိုးမွှားပေးတာဆရာဖာမောက်ခတယောက်ပါ
။ Sorry, mask က
နှာခေါင်းဆီးတွေတက်ထတာဟာဗိုင်းရပ်စ်ဒီလူခန္ဓာကိုယ်ရဲ့ဝင်ရောက်မှုပမာဏကိုလျှော့ချပေးနိုင်တယ်ဆိုတာသတိရဖြစ်စရာမရှိပါဘူး။ဒါပေမဲ့လည်းတစ်ချိန်တည်းမှာပဲနှာခေါင်းဆီးတွေရဲ့ကာကွယ်နိုင်စွမ်းနဲ့ပတ်သက်လို့သိပြီးလုံလုံကဲကဲခတ်မှန်းသတ်မှတ်တာမျိုးတော့မလုပ်သင့်ပါဘူး
။သူတို့ကခြိသားခွဲစိတ်ခံတုံးနဲ့ N95 နှာခေါင်းဆီးသုံးမျိုးကိုလူပုံစံအယုံမှာတက်ပြီးတော့နောက်တစ်ယောက်ကတော့ဆက်ကိုသုံးပြီးအသက်ရှူသွင်းတာနှိုင်းရှင်ကြည့်ခဲ့ကြပါလေ။ N95 ကတော့အထူးအောင်ဆုံးကာကွယ်နိုင်တာကိုတွေ့ရပြီးတော့ခွဲစိတ်ခံတုံးနဲ့ခြိသားနှာခေါင်းဆီးတွေကတော့ဒုတိယနဲ့တတိယလိုက်ကြကြောင်းသူကပြောပါလေ
။
ဒီလိုရှိမတက္ကသိုလ်ကယောဂပိုးမဆိုင်ရာပါမောက်ခစကီမာစာစကာကူရှိကလည်းကိုရိုနာဗိုင်းရပ်စ်အစ်စ်တွေကိုသုံးပြီးလေ့လာတာကပိုကောင်းတဲ့စမ်းသပ်မှုဖြစ်ကြောင်းရှင်းပြပါတယ်
။ဒီကွန်မန်နိုလော်ဂျစ်ဆိုစကတ
်တကယ်လို့ဒီဘဝမှာဗိုင်းရပ်စ်တွေရှိနေတဲ့လူစုကိုရှူရှိုက်မိလို့ရှင်ဘလို့ဖြစ်မလဲဆိုလေအနီးကပ်ဆုံးအဖြစ်ကိုတတ်နိုင်သမျှသိရဖို့အတွက်သူတို့အားထုတ်လေ့လာခဲ့ကြတာပါ။တကယ်လို့ဒီဘဝနဲ့တော်တော်လေးနီးစပ်တဲ့အဖြစ်ဖြစ်လိမ့်မယ်လို့ယုံကြည်ပါတယ်
။တိုကျိုမြို့ရဲ့သွာလာမြေချသူတွေဟာနှာခေါင်းဆီးတွေကိုတတ်ထားကြပေမယ့်အကုန်လုံးကကာဝယ်မှုအမြင့်ဆုံးနှာခေါင်းဆီးတွေတတ်ထားကြတာတော့မဟုတ်ပါဘူး။ဇွန်ဘိုဟန်ကတရုတ်ကျောင်းသားတစ်ယောက်ပါ
။တော်မန်နီချီ
တိုကျိုမြို့မှာကဒီနေ့ဒီနေ့ကိုယောဂဘူးကူးစက်ခံသူ200ဝန်းကျင်လောက်ရှိနေတာဆိုတော့အနည်းဆုံးတိုကျိုမှာနေတဲ့သူတွေဟာနှာခေါင်းဆီးတွေသုံးသင့်တယ်လို့ထင်ပါတယ်
။ဂျပန်မျိုးသမီး မီကူမီမိုချီစီကီကလည်းခုလိုပြောပါတယ
်ပထမတစ်ခါဆိုရင်ရှိုးတူကားရီ
ကျွန်မကအမောင်းမွားတဲ့ကြောင့်နှာစီချောင်းဆိုးဖြစ်လေရှိတော့အရင်ကတည်းကနှာခေါင်းစီးတက်လေရှိပါတယ်အထူးသဖြင့်ဆောင်းနှင်းနေဆိုရင်တော့တော့ကွေးမမိအောင်လို့ကိုဖောက်ကိုပဲအကာအကွယ်ယူဖို့နှာခေါင်းစီးသုံးပါတယ်ရေရာသီကတော့ရာသီဥတုကပူလုံးလို့နည်းနည်းခက်တယ်နဲ့နှာခေါင်းစီးတက်တာပြဿနာမဟုတ်ဘူးလို့ထင်ပါတယ်
ဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူက9,800ကျော်ရှိထားပြီးအနည်းဆုံး1,800သေဆုံးခဲ့ရပြီးဖြစ်ပါတယ်။ပြည်နယ်ကျန်းမာသူတွေကတော့9,000ကျော်ရှိပါတယ်လို့ဂျပန်အစိုးရကတရားဝင်သတင်းထုတ်ပြန်ထားပါတယ်ရှင်။ကျမစုမွန်ပါ
ရရှိမှပြအခုဆက်လက်ပြီးကမ္ဘာမီဒီယာတွေထဲမှာမြန်မာနိုင်ငံအကြောင်းဘယ်လိုများသုံးသပ်ရေးသားနေကြလဲဆိုတာကိုကြည့်ကြရအောင်ပါ။မူရင်းအပေါ်မူရင်းအစုံနှုံအတိုင်းပြောပြမှာဖြစ်ပါတယ်။ကျွန်တော်ကြော်စံသားပါ။မြန်မာနိုင်ငံရွေးကောက်ပွဲညဉ့်ညံရင်းနဲ့တလှမ်းကွာသွားခြင်းဆိုတဲ့ခေါင်းစဉ်နဲ့ Ben Dunan ရေးတဲ့ဆောင်းပါးကို thediplomat.com မှာဖတ်ရပါတယ်။လက်မဲ့မြန်မာနိုင်ငံရွေးကောက်ပွဲဟာသမိုင်းမှတ်တိုင်တစ်ခုလို့ယူဆကြမယ်ဆိုရင်တိုင်းရင်းသားလူနည်းစုအချို့ကိုကာကွယ်သောမတူကွဲပြားတဲ့အယူအဆတွေကိုသိခံနိုင်သော liberal democracy ကိုဥတည်ရမှတ်တိုင်တော်မဖြစ်နိုင်ဘူးအင်အားကြီးတပါတီနဲ့စစ်တပ်တို့ပူးတွဲချုပ်ကန်သောအုပ်ချုပ်မှုကိုပုံမခိုင်မြဲစေမဲ့ရွေးကောက်ပွဲသာဖြစ်တဲ့ဒီစနစ်အောက်မှာစစ်တပ်အနေနဲ့တိုင်းဒေသနဲ့ကိုင်းမျိုးကိုဆန္ဒရှိတွေလိုဆက်လက်တိုက်ခိုက်သွားနိုင်မှာဖြစ်တယ်လို့ဆိုထားပါတယ်။2017မှာဆီအစိုးရကစီကန်းရှိသော democracy ထွန်းကားရေးအစဉ်ကူးပြောင်းရေးလုပ်ခဲ့တာဟာတည်ငြိမ်မှုရှိနေခဲ့တယ်အကန့်အသတ်အများကြီးရှိနေခဲ့ပေမဲ့လွတ်လပ်မှုအခြေအနေတိုးတက်လာတဲ့လူတွေဟိုတုန်းကလုံးဝမမျှော်မှန်းခဲ့တဲ့စီးပွားရေးတိုးတက်မှုကိုလည်းဖြစ်ထွန်းစေခဲ့ပါလေတဲ့ဒါပေမဲ့ဒီလိုတိုးတက်မှုလွတ်လပ်မှုတွေကိုတိုင်းရင်းသားဒေသတွေဝေမျှခံစားခွင့်မရရှိခဲ့ဘူးဆိုပြီးရခိုင်ပြည်နယ်မြောက်ပိုင်းကနမူနာတချို့ကိုပေးထားပါတယ်ဒီလိုလူငယ်စုတွေရဲ့ဒုက္ခတွေဟာအနာဂျီစနစ်စီကိုရှော့ကျသွားနေတာမဟုတ်ပေမဲ့ illiberal လို့ခေါ်တဲ့ liberal မဆန်သော majoritarian democracy လို့ခေါ်တဲ့လူများစုကြီးစိုးရေး democracy တို့စီကိုဥတည်နေတဲ့အစိုးရဟာလည်းပဲအုပ်စုကြီးရဲ့လူတွေရဲ့ဆန္ဒကိုပဲအယောနေတယ်လို့ဆိုထားပါတယ်။ democracy ပြုပြင်ပြောင်းလဲမှုတွေဟာတန်ခတ်ပိတ်ဆို့မှုကိုဆက်ဆံစေတယ်ဆိုတာအစိုးရကသဘောပေါက်ပြီးအနောက်နိုင်ငံ democracy နိုင်ငံတွေအနေနဲ့လည်းတရုတ်နဲ့ပြန်ဆိုင်နေရတဲ့ပထဝီနိုင်ငံရေးအခင်းအကျင်းမှာမြန်မာနိုင်ငံဘက်က democracy ပြောင်းလဲတဲ့တင်းကိုသိကြားခြင်းနေပေမဲ့မြန်မာစစ်တပ်ဟာသူ့ရဲ့အကျိုးစီးပွားကိုမက်မော့တွေဖက်ထားစေဖြစ်တယ်လို့ထောက်ပြပါတယ်။ဒီလိုအခြေအနေမျိုးမှာရွေးကောက်ပွဲကျင်းပလာမယ်ဆိုတော့ဒီရွေးကောက်ပွဲကိုပုံစံနှစ်မျိုးနဲ့မြင်ရတယ်လို့ဆိုပါတယ်။ပထမတစ်မျိုးကတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်နိုင်တော်အောင်ဆန်းစုကြည်ရောအဓိကကြီးစိုးလာမယ်ရွေးကောက်ပွဲအခင်းကျင်းဖြစ်တယ်။နောက်တစ်ခုကတော့တိုင်းရင်းသားပြည်နယ်တွေမှာအကွဲအပြဲတွေများပြီးခမန်းရခက်ခဲတဲ့ရွေးကောက်ပွဲဖြစ်တယ်လို့ဆိုထားပါတယ်။ဒါပဲပြောကြောနိုင်ငံတကာအတိုင်းအတာတော့လာမယ့်ရွေးကောက်ပွဲရလဒ်ကိုအစည်းအမပြုကြမှာသာဖြစ်ပါတယ်။မြန်မာပြည်သူလူထုအများကလည်းသူတို့ကြိုက်ရအစိုးရကိုပြန်လည်ရွေးချယ်ရလို့ဝန်တာကြပါလိမ့်မယ်။အဲဆိုတော့လည်းပဲတိုင်းရင်းသားလူငယ်စုတွေရဲ့ကိုစားပြုမှုတော့လေးလူရှိခံရပါလိမ့်မယ်လို့ဤသာထားပါရခင်။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါမှာ။ရေဒီယိုအစီအစဉ်တွေကိုမနက်6:00နာရီကနေ8:00နာရီအထိနဲ့ည9:00နာရီကနေ10:00နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ8နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ် COVID ကံရောဂါပြန့်ပွားမှုကြောင့်လုပ်ငန်းကိုင်ခန်းတွေရပ်ဆိုင်းထားရတဲ့အတွက်ကျွေးတင်တာတွေအများပြားလာပုံကိုဥအောင်ခင်ကရေးသားပြီးကျွန်တော်ညောင်ဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
မြမမျိုးကြီး10မျိုးကအသေးစားလုပ်ငန်း2300ကျော်ကိုအိုနောက်လုပ်ငန်းဖွံ့ဖြိုးရေးအဖွဲ့ကစစ်တမ်းကောက်တဲ့အခါမှာစီးပွားရေးပုံမူချက်တဲလာကြောင်းသိရပါတယ်။ဖအားကလေးမန္တလေးမုံရွာမြကြီးနာမော်ရမြိုင်ပသိမ်တောင်ကြီးရန်ကုန်နဲ့လှိုင်းသာယာကလုပ်ငန်းလေးတွေမှာက COVID yoga မဖြစ်ပွားခင်ကတည်းကအလုံးမမမလုံးနိုင်ဘူး60ရာခိုင်နှုန်းလောက်ရှိပါတယ် COVID yoga ဖြစ်လာတဲ့အခါမှာ85ရာခိုင်နှုန်းအထိတိုးပွားလာတယ်လို့ဦးနှောင်းအဖွဲ့ကဆိုပါတယ်လုပ်ငန်းဖွံ့ဖြိုးရေးအတွက်ဦးနှောင်းအဖွဲ့ကို Google Company ရန်ကုန်ကနေ2012မှာတည်ထောင်ပါတယ်ဖြင်းသားများတဲ့ရွှေပြည်သာဆိုင်သာယာနဲ့ဒရမြို့နယ်တွေမှာ UN Habitat အဖွဲ့ကစစ်တမ်းခောက်တဲ့အခါကိုဗစ်ရောဂါမဖြစ်ပွားမိကြတဲ့ကကျွေးတင်နေသူ60ရာခိုင်နှုန်းတော့ရှိနေပါလေအများစုကရိတ်ခါဆေးဝါးအတွက်ငွေချေးကြတာဖြစ်ပါလေကိုဗစ်ရောဂါကာကွယ်ဖို့လှုပ်ဆောင်ရပါတွေကိုသိပေမဲ့လှုပ်ဖို့အခြေအနေမရှိပါဘူးတဦးနဲ့တဦး6ပေကွာပြီးနေထိုင်နိုင်တဲ့အိမ်ရာမရှိပါဘူးအိမ်ဆောင်စု30ရာခိုင်နှုန်းမှာနှာခေါင်းစည်းဝယ်စရာငွေပုံမရှိကြပါဘူး
ကိုဗစ်ရောဂါကြောင့်စီးပွားရေးကျဆင်းနေတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်တာပါ။တိုင်းပြည်ရဲ့အသတင်းထုတ်လွှင့်မှုတိုးတက်နှုန်းဟာလက်ရှိဗန္ဓာရေးနှစ်မှာ 3.5 ခန့်နှုန်းအထိကျဆင်းသွားနိုင်တယ်လို့ကမ္ဘာ့ဘဏ်ရဲ့ဇွန်လထုတ်စီးပွားရေးလေ့လာချက်မှာဖော်ပြပါရယ်။စီးပွားရေးတိုးတက်မှုနှုန်းနှေးကွင်းရင်ဆင်းရဲတဲ့အိမ်ဆောင်စုတွေပိုဆင်းရဲဖို့သာရှိတယ်လို့ဆိုပါရယ်။ဒါကြောင့်လာမယ့်နှစ်တွေမှာစီးပွားရေးဥမော့လာမယ်ဆိုရင်တော့ဆင်းရဲနှောင့်ပါမှုဟာကိုဗစ်မတန်မီကာလအခြေအနေကိုပြန်ရောက်ဖို့အလားအလာမရှိဘူးလို့သိရပါတယ်။အစိုးရရဲ့ကိုဗစ်ရန်ပုံငွေထူထောင်မှုနဲ့ကိုဗစ်စီးပွားရေးကုစားရေးစီမံချက်ကိုလည်းကမ္ဘာ့ဘဏ်အစည်းအဝေးခန်းစာမှာဖော်ပြပါတယ်။လုပ်ငန်းခန္ဓာအလုံးကိုဗစ်တန်ကိုတပြိုင်တည်းခံရတာမဟုတ်ပဲလုပ်ငန်းသဘာဝကိုလိုက်ပြီးတရေရိုက်မှုအမျိုးမျိုးရှိတာတွေ့ရပါတယ်
။တကယ်တော့ကမ္ဘာ့ဘဏ်ဟာမေလအထိသာအခြေအနေကိုလေ့လာထားတာဖြစ်ပါတယ်။ကိုဗစ်ကြောင့်ရဆိုင်လိုက်ရတဲ့ပုဂ္ဂလိကလုပ်ငန်းတွေမှာဝန်ဆောင်လုပ်ငန်းဟာ40ရာခိုင်နှုန်းအထိရှိတာမို့အများဆုံးဖြစ်နေပါတယ်။ကုန်ထုတ်လုပ်ငန်းမှာ12ရာခိုင်နှုန်း၊စိုက်ပျိုးရေးမှာ6ရာခိုင်နှုန်းယာယီရဆိုင်မှုရှိတယ်လို့ဆိုပါတယ်။စီးပွားရေးလုပ်ငန်း50ရာခိုင်နှုန်းငွေချေးအကျအတင်းနဲ့ကျုံတွေ့နေရပါတယ်။ဒီထဲမှာစိုက်ပျိုးရေးက3ပုံ2ပုံပါဝင်တာမို့အများဆုံးဖြစ်ပါလေ။ငွေချေးဖို့အခက်အခဲရှိတဲ့လုပ်ငန်းက42ရာခိုင်နှုန်းရှိပါလေ။ကမ္ဘာ့ဘဏ်ကလိလာတဲ့လုပ်ငန်းတွေမှာကိုဗစ်ကြောင့်ရုပ်ထုံးလုံနေအွန်လိုင်းကပြောင်းလုပ်ကင်သူဥယျာဉ်20ရာခိုင်နှုန်းသာရှိတာတွေ့ရတယ်လို့ဆိုပါတယ်။စိုက်ပျိုးရေးကဏ္ဍမှာအွန်လိုင်းအသုံးပြုမှုအားနည်းနေပါတယ်
။ကိုဗစ်ကြောင့်စီးပွားရေးထိခိုက်နေတာသွားတာတွေကိုကန့်တွဲဖြေရှင်းတဲ့လုပ်ငန်းကော်မတီဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးတောင်ထွန်းကလည်း NLD အစိုးရရဲ့ကိုဗစ်စီမံချက်ကိုစက်တင်ဘာ29ရက်နေ့ထုတ်မြန်မာအလင်းသတင်းစာအင်္ဂလိပ်ပိုင်းမှာဖော်ပြပါရယ်ကိုဗစ်ဆိုးရိုးတွေကိုဖြေရှင်းနိုင်ဖို့အတွက်အစိုးရကကြက်တန်းပေါင်း2တန်းနီးပါးထုတ်ပေးထားတယ်လို့ဆိုပါရယ်အဲ့ဒီတည်းမှာဆေးရုံကုန်ထုတ်လုပ်ငန်းခီးစွားနဲ့ဝန်ဆောင်မှုလုပ်ငန်းအတွက်ကြက်တန်းပေါင်း2သိန်းလေယာဉ်ကဏ္ဍအတွက်ကြက်တန်းပေါင်း6သိန်းအသေးစားငွေချေးလုပ်ငန်းအတွက်ကြက်တန်း1သိန်းအသေးစားအလက်စားလုပ်ငန်းတွေအတွက်ကြက်တန်းပေါင်း2သိန်းလက်ဖက်ဆိုင်နဲ့လမ်းဘေးဆိုင်လေးတွေအတွက်ကျပ်သန်းပေါင်း3သိန်းပါဝင်တယ်လို့ဦးတောင်ထွန်းကပြောပါတယ်
။ ADB အာရှဖွံ့ဖြိုးရေးဘဏ်ကတော့မြန်မာပြည်ရဲ့ GDP အသတင်းထုတ်လုပ်မှုဟာဒီနှစ်ထဲမှာ2ရာခိုင်နှုန်းနီးပါးသာတိုးတက်လာဖွယ်ရှိပြီးရှင်းသင့်2021မှာ6ရာခိုင်နှုန်းတိုးဝှက်လိမ့်မယ်လို့ကမန်းထားပါတယ်။2020မှာမြန်မာဗီယက်နမ်နဲ့ဘရူနိုင်းမှာသာအသတင်းထုတ်လုပ်မှုအနည်းငယ်တိုးမယ်လို့ TVB ကကမန်းပါတယ်။ကျန်းအာရှနိုင်ငံတွေရဲ့အသတင်းထုတ်လုပ်မှုမှာအနှုတ်လက္ခဏာပြနေပါတယ်။ဆေးရသားအခြေအနေဆိုးဝါးလာလို့အတုံးမယူဖို့ငွေကြေးဝန်ဆောင်မှုလုပ်ငန်းတွေကိုတိုင်းနယ်ပြည်နယ်အစိုးရတွေကညွှန်ကြားထားတယ်လို့ကိုစော်ထက်ရဲ့အော်တိုဘာလ2ရက်နေ့ထုတ် VOE သတင်းလောမှာဖော်ပြပါတယ်။နိုင်ငံခြားရောက်မြန်မာအလုံသမားတွေလည်းအခက်အခဲတွေ့နေပါတယ်။ထိုင်းနိုင်ငံမှာမြန်မာအလုံသမား2တန်းနဲ့3တန်းအကြာအထိရှိနိုင်ပြီးစင်ကာပူနဲ့မလေးရှားမှာ5သိန်းလောက်ကြည့်မယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းပါတယ်။ဒီလိုအလုံသမားတွေပြန်ပိုးတဲ့ငွေကိုမိခိုနေရတဲ့အိမ်ဆောင်စုက7ရာခိုင်နှုန်းလောက်ရှိပါတယ်။အိမ်နီးချင်းနိုင်ငံတွေမှာစီးပွားရေးကျဆင်းတာကြောင့်ငွေပြန်မပို့နိုင်သူတွေနဲ့ပြီးတော့ပြန်သူတွေလည်းများပြားနေပါတယ်။ဒါကြောင့်စီးရင်သားတွေရဲ့အခြေအနေဟာပိုပြီးဆိုးဝါးလာပွဲရှိတယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းကြပါတယ်ခင်ဗျာ။
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့မဲသေးချိန်အတွက်ကိုဗစ်သတိပြုပြင်ဆင်ကာကွယ်ရေးကြောပြထားပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတိတိတသာမကျသေးချိန်မှာနိုင်ငံတော်စီရေးအတွက်မဲပေးရတော့မှာမို့ ကူးစက်မှုလျှော့ချနိုင်အောင်ဘာတွေကြိုတင်ပြင်ဆင်သတိထားမဲပေးတင်ပါလဲ။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကလမ်းညွှန်ထားတာအပြင်ဘလူးကျုံလာတိုင်းနဲ့အခြေအနေတွေအတွက်ဘာတွေပြင်ဆင်ဘလူးသတိနဲ့ကာကွယ်မဲပေးတင်ပါလဲ။ဒီအကြောင်းရန်ကုန်စစ်ဝန်ကြီးရေးပေါ်ဌာနရဲ့ပမောခဌာနမှူးဒေါက်တာမမိုးဦးကိုကျွန်တော်ဝင်းမင်းကမေးထားပါလဲ။โอเคရေဘော်သူကဆရာဝန်ကြီးဗမောခဒေါက်တာမမောဦးခင်ဗျာရွေးကောက်ပွဲကလည်းနီးလာပြီဒီယောဂါကလည်းဖြစ်နှုန်းကအရန်မကျသေးတော့ဒီအထူးသဖြင့်တော့ကူးစက်မှုများတဲ့ဒေတာတွေမှာပေါ့နော်လူနေထူးတဲ့ဒေတာတွေမှာရောဒီကူးစက်မှုကိုလျှော့ချနိုင်ဖို့အတွက်ကျမကြီးနဲ့အကစားဝန်ကြီးဌာနကတော့လမ်းညွှန်ချက်တွေစီကံနေထုတ်ထားတော့ရှိတာပေါ့ဒါပေမဲ့အများပြည်သူသိသိချာချာမသိမှရေနောက်သိပြီးရင်လည်းလက်တွေ့မှာအခက်အခဲရှိနေတာလွဲချော်နေတာတွေအဲ့ဒါတွေကိုကျွန်တော်အဓိကဆွေးနွေးပါမယ်ဆရာကြီ
းဒီ2020ခုနှစ်ရွေးကောက်ပွဲရှိလုပ်တဲ့အချိန်နဲ့ကိုဗစ်အချိန်နဲ့လာပြီးတော့တိုက်ဆိုင်နေတဲ့ကိစ္စတွေစိန်ခေါ်မှုတစ်ခုလို့ပြောလို့ရပါဒီဘက်ကကိုဗစ်ကလည်းပဲအများကြီးတုံ့တိုးမတိုးလာပေမဲ့အငြင်းတန်းထောင်ကျော်နေတိုင်းထွက်နေတဲ့ကာလမှာရှိနေတဲ့အချိန်မှာပဲကျွန်တော်တို့ဂျမားရေးဆိုင်ဘက်ကနေပြီးတော့ရောဂါပိုးကူးစက်မှုမရှိသေးသေးကပိုပြီးတော့အရေးကြီးတယ်နိုင်ငံတော်ဘက်ကကြည့်ရင်လည်းပဲရှေ့ရေးအတွက်ရုပ်ောက်ပွဲကိုဖြစ်မနေလိုအပ်မဲ့အခြေအနေရှိတယ်အဲ့ဒီအချိန်မှာဒီလူလူအနေနဲ့ကိုဗစ်ကူးစက်မှုအန္တရာယ်အလွန်ကြီးတယ်ဆိုတဲ့အကြောင်းနဲ့အဲ့ဒီအနေနဲ့ပတ်သက်တဲ့လိုက်နာရမယ့်စီကံချက်တွေနေုံနေပြင်ဆင်ထားမှုတွေအကုန်လုံးအတွက်တော့ကြီးညာထားတာပဲသို့တော်လည်းပဲရွေးကောက်ပွဲလုပ်တဲ့အချိန်တည်းစာရင်တော့ရွေးကောက်ပွဲလုပ်လိုက်တဲ့အချိန်မှာကိုဗစ်ကူးစက်မှုအနည်းနဲ့အများဆုံးဒီလိုတိုးလာမှာကျွန်တော်တို့ကြောက်တဲ့အတွက်ပြည်သူလူထုကိုလည်းဒီချက်မှတ်ထားတဲ့စီမံစည်းကမ်းတွေအပြင်ဖြစ်လာနိုင်ခြေအများကြီးရှိတယ်။ကျောကကာကွယ်ရေးကိုလုံးဝသတိမလွတ်ဖို့ပြောချင်ပါတယ
်။ဟုတ်ကဲ့ဆရာကြီးဒီအနေနဲ့ကင်းကင်းမဲပေးနိုင်လို့ဘာတွေပြင်ဆင်ထားတယ်လဲ
။ဘယ်လိုရဲ့အနေအထားကိုမဲသွားမပေးခင်လိလာတဲ့ဒီထဲမှာဘယ်လိုရှိတယ်တန်းစီရမယ့်နေရာ registration ပေါ်မှတ်ပုံတင်လုပ်ရမယ့်နေရာမဲပေးရမယ့်နေရာဘယ်နေရာဆိုတာမျိုးတွေချုပ်တင်သိထားဖို့လိုတဲ့အပြင်ဒီဒီမှာမကြာခဏဆိုလို့မဲဘယ်လိုပေးရမယ်သင်ကြားပြတ်တာပေးနေတဲ့နီးလန်းနေမဲစီရင်စာရွက်ကိုယူပြီးတော့ဘယ်လိုရွေးရမယ်ဘယ်လိုဒစိတုံးထိုးရမယ်ဒါတွေကိုချုပ်တင်ပြီးတော့ပြင်ဆင်ထားရမယ်အိမ်မှာကလေးကနောက်ကိုနဲ့အတူတူယူသွားရမယ်အနည်းဆုံးချင်းတော့ကိုယ့်ရဲ့မှတ်ပုံတင်မှတ်ပုံတင်ဆိုလည်းကိုမှတ်ပုံတင်ကိုတယောက်ချင်းပဲကြိုင်တဲ့နဲ့မိသားစုနဲ့တော့တယောက်တည်းအကုန်လုံးကြိုင်ထားပြီးတော့ဝဝေဒီဝေတစ်ခါပြန်စုတင်တာမျိုးတွေမလုပ်သေးဘူ
း။ဟုတ်ကဲ့အိမ်ကနေထွက်တာနဲ့ဘာတွေစပြင်သားလို့လုပ်လဲ
။ကိုပြကာကွယ်ရေးနီးလန်းနေအတိအဝါရှိရလားကျင့်သုံးတတ်ရလားချုပ်တင်ပြီးကိုအိမ်ကလူတွေအကုန်လုံးချုပ်တင်စင်စင်ထားဖို့လိုတယ်။ကိုအတွက်အနည်းဆုံးအစ်နှာခေါင်းသီး mask ရယ်လက်အိတ်ရယ် face shield လို့ခေါ်တဲ့မျက်နှာကာတဲ့ plastic ကိုပိုင်ဘော့ဘင်ကိုယ်ပိုင်တ िश ူးအကုန်လုံးရှိသလားမရှိသလားကိုယ့်အိမ်သားတွေအတွက်အိမ်သား၅ယောက်ရှိရင်၅စုံရှိရလားအရင်ကြိုတင်စစ်ဆေးထားတဲ့နဲ့မဟုတ်ဘဲနဲ့တယောက်တစ်လက်စီသွားပေးပြီးဒီပစ္စည်းတွေအကုန်လုံးကတယောက်တစ်လက်စီသုံးလို့မရဘူးဆိုတာလည်းသိချာလိုက်နာဖို့လိုတယ်နောက်တခြားနေ့တွေမှာပြင်ထွက်ရင်သုံးတာတည်းမဲယုံမဲသွားပေးတဲ့အချိန်မှာကိုယ့်ကိုယ်ကိုကာဝယ်ဖို့ကပုံလူတယ်မဲယုံရောက်တဲ့အခါမှာငကိုလိုမျိုးတယောက်ချင်းပြုမှာမဟုတ်တဲ့အတွက်လူကြီးလူဝေးတွေလည်းရှိကောင်းရှိနိုင်တယ်ပြင်ဆွေးရှင်းသွားလုပ်တဲ့အခါမှာပြန်ပြောင်းနဲ့ထိတွေ့မှုတွေလည်းရှိကောင်းဒါတွေကိုကြိုတင်စဉ်းစားထားပြီးတော့ဒါလေးကျိုးရည်စုဆောင်ဖြစ်စဉ်သေးခြင်းပါလ
ေ။ဟုတ်ကဲ့ဆရာ။နောက်တစ်ခုကတော့ဒီမဲယုံစအိမ်ကထပ်ပြီးဆုံးလို့ရှိရော
။မဲယုံတွေကစတိကျဆောင်ရွက်ထားတော့လည်းပဲလိုက်နာနိုင်ရင်ဒီဆောင်ရွက်ထားမှုတွေကပြတ်သွားနိုင်တယ်။မဲယုံတွေမှာတန်းစီတဲ့အခါမှာအနည်းဆုံး6ပြည့်กว่าတဲ့နီးနဲ့တန်းစီဖို့လိုတယ်။မဲယုံဂျဲဝင်နှန်းတွေဟိုတခြားကြီးကြပ်ရေးမှုတွေသူတို့ညွန်ပြတဲ့အတိုင်းကျွန်တော်တို့ကလိုက်နာတဲ့နဲ့တန်းစီတဲ့အခါမှာလူအုပ်စုလိုက်မဖြစ်ဘူးတယောက်နဲ့တယောက်နဲ့မတိုင်မီမှုစလိတ်တောက်တာတို့ကွန်စားတာတို့မတ်ကိုချုပ်ပြီးတော့တယောက်နဲ့တယောက်နဲ့စကားပြောတာတို့တယောက်နဲ့တယောက်တိုးသွားပြီးတော့ဘယ်လိုပေးရမလဲမသိလို့တူတူကတ်နေတာတို့ဒါမျိုးတွေမလုပ်သေးဘူ
းဟုတ်ကဲ့ဆရာကြီးနောက်ထပ်ရော
ကလေးငယ်တွေခေါ်သွားတာတို့အကြီးအကျယ်တွေဆိုသူတို့တယောက်တည်း6ပြည့်กว่าမှမနေနိုင်လို့အတူတကွမိသားစုနေရတယ်ဒါမျိုးတွေလည်းတုံ့ကောင်းချုပ်နေတယ်ဒါမျိုးအခုညီပေးရတာတို့တွဲရတာတို့အဲ့ဒါကတော့မဲယုံဝန်ထမ်းတွေကိုကြောင်းကြဖို့လိုတယ်မဲယုံဝန်ထမ်းတွေကဖေးမပြီးတော့ခေါ်သွားဖို့လိုတယ်နောက်တစ်ခါကျတော့ဒီလိုနေရင်းနဲ့မတ်ကချိုးပြက်သွားမယ်ကာကွယ်ရေးပစ္စည်းလက်ဤဒီမတ်စီတက်ထားပြီမဲ့ကိုယ့်ရဲ့လက်ကမတ်စီခဏခဏကင်နာချွတ်တာတက်တာမျက်နှာကိုထိတာဒါမျိုးတွေမလုပ်သေးဘူးလက်ဤဝတ်ထားပြီးအချိန်ခဏလေးပဲယူရမှာဖြစ်တယ်မဲ့ဥမာတန်းစီတဲ့အချိန်မကြဘူးလို့တစ်ချိန်လုံးစနစ်တကျနဲ့တယောက်ပြီးတယောက်တယောက်ပြီးတယောက်ဒီကျင့်သားမှာအချိန်ဉာဏ်ကျုံမယ်တန်းစီနေတဲ့အချိန်မှာအရှိမတခုခုကဲကဲကြောင့်မကုန်တင်နဲ့ကဲကဲခုခုဖြစ်လို့ဟိုတနေ့အချိန်လို့ဒီဖြားနေလို့ဖြစ်ဖြစ်ဒေသိတ်တွေကျွန်တော်တို့ကြည့်ကိုလို့တယ်အိမ်ရမထွက်ခင်ကလေးကလည်းကိုယ်ကဖြားနေသလားကိုယ်ပြည့်ဖြစ်အနံ့ပြောက်နေသလားသူ့အကူအကြောင်းကြားမယ်အနံ့ပြောက်နေတဲ့ယောဂလက္ခဏာဖြားတယ်ခံစားနေရတာနဲ့မဲပေးချင်လို့သွားပြီးတန်းစီအဲ့ဒီလူတွေရောက်ရင်ကျန်တဲ့မဲလာပေးတဲ့လူတွေအတွက်တကယ်လို့အန္တရာယ်ရှိရလေ ဒါအဲ့ဒီလူမျိုးတွေအတွက်ကျွန်တော်မသိနိုင်ဘူးလေအနှံ့ပြောင်းနေတဲ့လူလည်းဖြစ်ကောင်းဖြစ်နေနိုင်တာပဲမဲလာပြီးတဲ့အခါမှာတားမျိုးတွေအတွက်လည်းချိုးတင်ပြီးတော့ဆွေးနွေးလာဖို့တော့ဂျုံတယ်ဘလို့လုပ်လဲဆိုတဲ့ဟာမျိုး
ဟုတ်ကဲ့နောက်တစ်ခုကအခုမဲယုံတဲ့အစဝင်ပြီးသွား
အပေါ်ကကနေပြီးတော့ကိုကူချင်းတိုင်းတာနဲ့လက်စည်းလေးဖြန်းပေးတဲ့ဟာနဲ့အဲ့ဒီအစီအစဉ်ရှိမဲယုံနေရောက်တဲ့အခါမှာမပုံတင်နဲ့ကိုယ့်ရဲ့စီရင်ကိုပြီးမယ်မဲဆန္ဒပြုသူဟုတ်မဟုတ်မပုံတင်ဖြစ်တဲ့အခါမှာလည်းဒါပလတ်စတစ်တွေကိုထည့်ပြီးကြားတာလို့ PAD plus 8D တုံးဆွဲခဲ့တဲ့ပစ္စည်းတွေပါတယ်ဒါတွေကိုစမိလိကျစွန့်ပစ်တဲ့ကိစ္စတွေလည်းစီစဉ်ထားတယ်ဒါပေမဲ့ဒီလိုလူကလိုက်နာပေးဖို့ဟိုတွေ့တဲ့နေရာချခဲ့တာတို့မဲယုံဒီလိုပြန်ကျဲနေတာတို့မဖြစ်စေချင်ဘူးဒါအနေကြီးတယ်ကိုယ်ကိုယ်တိုင်တုံးဖို့အတွက်တ िश ူးတွေပါရင်စမိလိကျနဲ့ပြန်စွန့်ပစ်တဲ့ဟာမျိုးမိုက်ဖုန်းတော်များများတွေလည်းပြင်ထားတယ်ဒါပေမဲ့ဒီလိုလူဒါတွေကိုအသုံးပြုဖို့တူတယ်ကိုယ်မဲပေးမဲ့ပစ္စည်းတဲ့ဘောပင်တို့ထဲထဲမှာရှိမဲ့စိတ်တုံးတို့သပွဲတို့စနစ်တကျနဲ့အ ਨੇ ဆုံးဖြစ်တွေ့မှုလေးနဲ့ပဲမဲကိုထည့်ခဲ့ဖို့ပြုတာပါနော်မဲယုံနေရဒီဝင်နေတဲ့ကောင်းမှုလူတွေအရန်ပိတ်လောက်ပြီးတော့ချင်းမြောင်းပြီးတော့နေမကောင်းဘူးထဲထဲမှာတယောက်ချင်းစီပဲဝင်ပြီးတော့နေပေးတဲ့အခြေအနေမျိုးမှာပြန်ထွက်လာတာနဲ့လက်ဆေးဖို့လက်သက်ဆေးရည်နဲ့ဆေးဖို့ပြန်တုပ်ဖို့ကိုယ့်ရဲ့ဒီမှာတုံးလာတဲ့ကကွေပြည်ပြည်ပစ္စည်းရတယ်နောက်တစ်ချက်ထပ်စဉ်းစားမယ်ဆိုရင်တော့ကိုကိုင်ဒီကိုင်နဲ့အထဲထဲမှာမဲပီးပြန်ထွက်လာရင်အဲ့ဒီမှာကြီးဝစ်ပြီးတော့လက်အကြီးဝစ်ပြီးတော့လည်းကိုယ့်အိမ်ကိုပြန်သွားလို့မဖြစ်ဘူးစနစ်တကျချုပ်ပစ်ခဲ့ဖို့အတွက်လိုတယ်အိမ်ပြန်သွားမယ်ဆိုရင်ဒါအစ်စ်တကူထပ်တက်သွားဖို့တော့တကယ်တော့လိုအပ်တယ်ဒီမှာလူငယ်နေလားလူမငယ်နေသလားဆိုတဲ့အခြေအနေအဲ့ဒါစနစ်တကျနဲ့ဒီလန်းဒီချိန်ဟိုလန်းဟိုချိန်ဒီလိုမျိုးတွေတတ်မှတ်ထားတယ်လို့ကျွန်တော်တို့ယူဆပါမြားပြည်မဲပေးတဲ့လူတွေကအားတဲ့အချိန်သွားကြတဲ့အတွက်ကြောင့်မဲဥတာဝန်ခံကိုဖြစ်ဖြစ်ဒီလိုမျိုး information ကိုပေးတဲ့လူတယောက်ယောက်ဖြစ်ဖြစ်ဖုန်းနံပါတ်လေးပါလေးကြိုပြီးတော့ဒါမကြေညာပေးထားရင်ဒီချိန်လာပေးလို့အဆင်ပြေပြီလားမပြေဘူးလားဒီလိုမျိုး contact line လုပ်ပြီးတဲ့အချိန်တက်မှထွက်သွားရင်တော့အဆင်ပြေမှာပါသို့မဟုတ်လည်းပဲမဲယူကိုသွားတဲ့အချိန်မှာလူတွေပြည့်ကျက်တိတ်နေပေမဲ့အဝေးကနေပဲမသွားသေးတာမျိုးစောင့်နေတာမျိုးတကယ်တော့ဒီ covid တွေကူးစက်နေတဲ့အချိန်နဲ့ကျွန်တော်တို့ရဲ့ရွေးကောက်ပွဲအချိန်နဲ့လာတိုက်နေတဲ့ကျမရဲ့ဘက်ကကြည့်ရင်တော့ဒီဥစ္စာမလုပ်သေးဘူးသို့တော်လည်းနိုင်ငံတော်ဘက်ကကြည့်ရင်လည်းလုပ်သေးတယ်ဒီတစ်ခုတည်းမှာပဲဂျူးတန်မှာဖြစ်တဲ့အတွက်ကြောင့်ဒီတရက်ကိုတော့ sacrifice လုပ်ပြီးတော့ပဲနိုင်ငံတော်အတွက်ကျမရဲ့ဘက်ကနေပြီးတော့ခွင့်ပြုခဲ့ရတဲ့အခြေအနေလို့ကျွန်တော်နားလည်ပါတယ်ကျေးဇူးလေးတင်ပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဒီပါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာကတော့တနက်ကြိုင်အဖွဲ့ချူရဲ့နောက်ဆက်ဖြစ်အားပေးမှုကြောင့်တိုင်းသားဒေသတွေမှာမဲပေးခွင့်ဆုံးရှုံးစီရဲ့လို့တက်တော်ကားွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်ကြေညာခဲ့ပါတယ်။ရခိုင်ပြည်နယ်ကြောက်ကျုံမြို့နယ်အတွင်းပစ်ခတ်မှုကြောင့်ဒေသခံတွေထိခိုက်မှုတွေရှိနေတယ်ဆိုတာနဲ့တိုင်းသားပါတီတွေရေကောက်ပွဲအလွန်ညှို့ပေါင်းအစိုးရဖွဲ့နိုင်ဖို့လိုလားမှုရှိနေတဲ့အကြောင်းတွေကိုကြားသားရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါလက်နက်ကင်တချို့ရဲ့နောက်ဆက်ဖိအားပေးမှုကြောင့်တိုင်းနာပြည်သူလူထုမဲပေးခွင့်ဆုံးရှုံးစေတယ်ဆိုပြီးနိုဝင်ဘာလ၂ရက်နေ့မှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်ကြေညာခဲ့ပါတယ်အဲ့ဒီထုတ်ပြန်ချက်ဟာရှင်းလင်းမှုမရှိဘဲတစ်ဖက်သက်ဆွတ်ဆွဲချက်ဖြစ်ပေါ်နေပြီးနိုင်ငံရေးအရာတိုက်ခိုက်တာဖြစ်စေတယ်လို့လူထုအမြန်လွဲမအောင်လုပ်နေတဲ့ပုံစံဖြစ်တယ်လို့ KNU ကရင်မျိုးသားစီယုံတွက်ဖက်အတွင်းရမှု1ပဒိုစောလာထွန်းကပြောပါတယ်တိုင်းရင်အဖွဲ့တချို့ရဲ့အင်အားတိဆောက်မှုကြောင့်ပြည်သူလူထုမဲပေးခွင့်ဆုံးရှုံးကြောင်းတပ်မတော်ထုတ်ပြန်ချက်မှာဖော်ပြတာဟာမြို့ပြတိုင်းနာအဖွဲ့စည်းဖြစ်ကြောင်းကိုရှင်းရှင်းလင်းလင်းဖော်ပြတဲ့နယ်လို့လဲနိုင်ငံရေးလှစ်လာသုံးသက်သူဦးမောင်မောင်စိုးကပြောပါရယ်ဒါအပြင်အကြောင်းမျိုးမျိုးကြောင့်ရွေးကောက်ပွဲမကျင်းပနိုင်တဲ့ဒေသမှာကြက်ဖြတ်ရွေးကောက်ပွဲကျင်းပဖို့တပ်မတော်ဘက်ကမျှော်လင့်နေပြီးကြက်ဖြတ်ရွေးကောက်ပွဲလှုပ်ဆောင်နိုင်ဖို့အတွက်ကိုတိုင်းနာလက်နက်ကင်တွေအနေနဲ့မိမိနဲ့မသက်ဆိုင်တဲ့နေရာမှာရောက်နေရင်အမြန်ဆုံးထွက်ခွာဖို့လိုအပ်ကြောင်းလဲတပ်မတော်ထုတ်ပြန်ချက်မှာပေါ်ပြထားပါတယ်
။ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်စိုင်းချောင်းအုပ်စုစိုင်းချောင်းကျေးရွာကမြို့သမီးတို့နိုဝင်ဘာလ3ရက်နေ့ကတနပ်ပြစ်ခံရတဲ့အတွက်ကြောက်ဖြူစေယုံမှာအရေးပေါ်စေကူသမှုခံယူနေရသလိုနေအိမ်နဲ့ဆောင်နဲ့ဈေးဆန်နဲ့ဆိုင်လည်းမိရှုခံခဲ့ရပါတယ်။တနပ်နဲ့ပြစ်ခတ်ခံရတဲ့သူကတော့ဒေါ်နုခင်မေဖြစ်ပြီးကျေးရွာနီးမှာတိုက်ပွဲဆုံလျာဖြစ်ပွားတာမရှိဘဲအခုလိုပြစ်ခတ်ခံရတာဖြစ်တယ်လို့ကြောက်ဖြူမြို့ခံတွေကပြောပါတယ်။ဒါပြင်ဆန်းချောင်းကျေးရွာကဥစိတ်နုအောင်နေအိမ်နဲ့ဥမော်မြစ်ပိုင်ဈေးဆိုင်မှာလည်းမိရှုခံရပြီး
ကျေးဝါသာ60ခန့်ကိုလည်းဘုံကြီးကျောင်းမှာအစိုးရစစ်သက်ကခေါ်ယူစစ်ဆေးနေတဲ့အတွက်ကျော်ရတဲ့ချို့လည်းကျောင်းရုပ်ထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါရယ်။သတင်းကြော်လာပြနေ့မှာနေ့စဉ်ကျင်းပမြဲဖြစ်တဲ့တိုက်တီယိုဖျားပွဲတော်ကိုကိုဗစ်-19ရောဂါကြောင့်အခုနှစ်ပွဲတော်မကျင်းပနိုင်ခဲ့လို့ဒေသခံတွေရဲ့စာဝန်နေရင်းနဲ့စီးပွားရေးလုပ်ငန်းတွေအားလုံးရပ်ဆိုင်ထားရတာဖြစ်ပါ
ကျောင်းဆင်း၅စီးခေါင်းရွက်စီးတဲ့၆၀၀ခန့်ရှိနေပြီးသူတို့အတွက်စာဝတ်နေရေးအခက်အခဲတွေ့နေရတယ်လို့ရွာအုပ်ချုပ်ရေးမှုကပြောပါတယ်။စိတ်ချိုးဖျားပွဲတော်ကာလမှာအနေနဲ့အရရကနှစ်ဆင်ဖျားဖူး၃တန်းခန့်လာရောက်ဖူးမြော်လေးရှိတယ်လို့စိတ်ချိုးစီတီတော်ကောဘကအဖွဲ့ထံကသိရပါတယ်။တမရုံနဲ့ရခိုင်လက်နက်ကန်အေးဖွဲ့တို့ကြားဖြစ်ပွားနေတဲ့စိုက်ပွဲတွေနဲ့စီးရေးပြိပခတ်တို့ကြောင့် อาริสีเยอัลตูบาลาเตยนิกาทุบยานเนี่ยเสียงยาเสียงสังขยาสุเบตุกาเตอุยนัตเองนัตองชาวสังเจอสิริยากันนี่นุ่มบาลานี่ยันนี่มาทุบยานเนี่ยอาริสีเยเสียงยานัตเองต้องดองดีดองเจอสิเนบีพิบาลเนี่ยเสบิชังยิ่งจะทำมาตัวละเช่นจางยังอารอพี่จางจะเจ้ามาตัวละนี่เนี่ยตั้มรอยยิ่งยังนี่พี่กามุดีเยตัยดองมิวเนี่ยเรียนพี่ปวักเรียใต้ปวดอยู่เนี่ยตั้มรอยวิหินทุสิตุยังลูอาริสีตุยมูอุสสอทงอ่ะพิบาลเนี่ย
ฉันเป็นเชื่อไปมันสามโยนเทกะว่าทิ้งช่วงเนี่ยนี่ด้วยสิเจ้าอุสุเลี้ยคู่ยัวบ้างนั่นสัตย์ยัวมาในไงปฏิวิวเวียวเมสเซคุณมาปีเดตัวนั่นน่ะปีเตรียมยาตาเดยุ่ยกับเว็บเช่นนั้นเชื่อมาชีสูบีมันสามโยนเนี่ยมาเชื่อมใจจ้าเมในไงปฏิจีเลี้ยคู่กะและมาเยทูบีปีทางสู่ยุ่ยกับเว็บความเชื่อทางกูซาตสังปีปูไล่ไปเดอเมียวดาดิโมครีซีเอพเวชโชว์ล้านหูเอเมียวดาพุ่มพิวโตเตยปฏิฉันแต่งนามยาดิโมครีซีเอพเวชโชว์ซาเดปฏ
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ်အထွေထွေရွေးကောက်ပွဲမှာတိုင်းနာပါတီတွေကလည်းအနိုင်ရဖို့အားစိုက်လာတာတွေကိုတွေ့ရပါတယ်။တိုင်းနာပါတီတွေအနေနဲ့ရွေးကောက်ပွဲအလွန်ညွန်ပေါင်းအစိုးရဖွဲ့စည်းနိုင်ဖို့လိုလားမှုတွေရှိနေပါတယ်။ဒီအကြောင်းကိုတော့မိကလျာမုံကစူးစီးတင်ဆက်ထားပါတယ်။
2020ရွေးကောက်ပွဲမှာတိုင်းရင်းသားပါတီတွေစုပြီးလှုပ်ရှားလာတဲ့အတွက် NLD ပါတီနေနဲ့ပြီးခဲ့တဲ့2015ရွေးကောက်ပွဲလိုအနိုင်ရဖို့မလွယ်ဘူးလို့မြမနိုင်ငံရေးလေးလာသုံးတတ်သူဥမမောင်စုကအခုလိုပဲပြောပါတယ်
ကျန်တဲ့ရဆိုင်ကတော့ရင်းအကောင်ပြီးသားဖြစ်တာ哦အကောင်ပြီးသားဖြစ်တဲ့ရင်းကျန်တဲ့ပြည်နယ်ငါပြည်နယ်မှာလည်းပဲတိုင်းရင်းသားပါတီစုစုပြီးလှုပ်ရှားတာတွေ့တဲ့အတွက်ကြောင့်မလို့ပြင်ရတဲ့ကတော့ရော့ချသွားမှာတော့တရားတော်ရှိပါတယ်သူကလုံးဝမရဘူးတော့မဟုတ်ဘူးပေါ့ဗျာတန်းနိုင်တဲ့နေရာရှိပါသေးတယ်သို့တော်လည်းပဲ2015လောက်ကတော့ကြာဖို့မလဲတော့ဘူးလို့ထင်ပါတယ
်အလားတူတိုင်းရင်းသားဒေသနေသူတိုင်းဒေသကြီးတွေမှာလည်းပြီးခိုင်ဖြိုးလို့ပါတီတွေနဲ့အခြားပါတီတွေလည်းမင်းပြိုင်နေတာဖြစ်တဲ့အတွက်NLD နေနဲ့တရားရဂိုင်းနှုံနိုင်ရဖို့ဆိုတာမဖြစ်နိုင်ဘူးလို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ဒုဥက္ကဋ္ဌစိုင်းညွတ်လွင်ကအခုလိုပဲပြောပါတယ်
။ဟိုအတိုင်းဒေသကြီးမှာလည်းဒီရွှေစီပြည်လည်းနိုင်ဦးမှာလေ။နောက်တခြားပါတီတွေလည်းရှိသေးတာပေါ့။သူတို့ခုရဲ့ပြိုင်တာမှမဟုတ်ဘူး။တိုင်းဒေသကြီးမှာတရားရဂိုင်းနှုံနိုင်ဖို့ဆိုတော့မဖြစ်နိုင်ပါဘူး။ NLD ကတော့ဘုံမလို့လို့ပြောရတာပဲ။အစိုးရမဖွက်နိုင်သူအတိုက်ခံလို့လို့မဟုတ်ဘူး။အဲ့ဒီဘောလို့လည်းပြောလို့ရပါလား
။2010နဲ့2015ရွေးကောက်ပွဲမှာ SNDP နဲ့ NLD ပါတီကြီးတို့အစိုးရဖွဲ့နိုင်ခဲ့ပေမဲ့လည်း2008အခြေခံဥပဒေပြင်ဆင်ရေးနဲ့ငြိမ်းချမ်းရေးတို့ကိုမတည်ဆောက်နိုင်ခဲ့တဲ့အတွက်အခု2020အလွန်မြမနိုင်ငံရေးမှာတိုင်းရင်းသားတွေပါဝင်တဲ့မြို့ပေါင်းအစိုးရဖွဲ့စည်းဖို့ကြိုးစားနေတယ်လို့လည်းမော်ညင်ညွတ်ရေးပါတီတွဲဖက်တွင်ရင်မှုတက်နိုင်ရည်သမကပြောပါတယ်
။အစိုးရအခြေခံဥပဒေပြင်ဆင်ဖို့ရဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့အတွက်2020အလွန်အစိုးရဖွဲ့တဲ့မှာတိုင်းဒါဒီပါဝင်တဲ့မြို့ပေါင်းစုရဲ့တရားဖြစ်လာတတ်တယ်ရှင်တိုင်းကြီးလမ်းကြောင်းကပူပြီးအစီအစီချုံးမှုလာပဲအောက်ရှိချီကဥည်ကြီးစီရရလည်းအားကောင်းလာတယ်ဒါကြောင့်တိုင်းဒါအားလုံးပါဝင်တဲ့မြို့ပေါင်းစုရဲ့ဆိုတာကမြန်မာနိုင်ငံကျွတ်နိုင်ငံကြီးလူအချက်တရားဖြစ်တဲ့အတွက်ဒါကိုကျွန်တော်တို့အားစိုက်ပြီးတော့ကြိုးစားနေတာပါ
ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကရခိုင်ပြည်နယ်ကုမြူနယ်နဲ့ရှမ်းပြည်နယ်ချောင်းမြူနယ်တို့မှာရွေးကောက်ပွဲကျင်းပခွင့်မပြုတဲ့အတွက်ပါတီတစ်ခုခုကအမှတ်နေရာ390ရာအပြတ်အသက်ရရှိခဲ့မယ်ဆိုရင်လောလောကျွတ်ကျွအစိုးရဖွဲ့နယ်မှာဖြစ်ပြီးတကယ်လို့အရေးအတွက်မပြည့်ရင်တော့ပါတီတွေပေါင်းစပ်ပြီးမြို့ပေါင်းအစိုးရဖွဲ့စည်းရမယ်အနေထားဖြစ်ပါတယ်ရှင်
ဆက်ပြီးတော့လက်ရှိပြည်အောင်စုရွေးကောက်ပွဲကော်မရှင်UECဟာအာဏာရပါတီNLD အစိုးရကဖွဲ့စည်းပေးထားတဲ့ကော်မရှင်ဖြစ်တဲ့အတွက်ကော်မရှင်ရဲ့လှုပ်ဆောင်မှုတွေဟာဗန်လိုက်တဲ့ပုံစံမျိုးတက်ရောက်နေတဲ့အပေါ်တိုင်နာပါတီတချို့ကဝေဖန်မှုတွေရှိနေပါတယ်အမည်ရဲ့စူးစီးချက်ကိုနိုင်ငံရေးကတင်ဆက်ပေးထားပါတယ်ကချင်ပြည်နယ်ပြည်သူ့ပါတီKSVP ဒုဥသနှင့်ဥပုံကောင်အောင်ခန်းကတော့
ပြောပါလေအယူအစီကကျွန်တော်ကဒီပါတီကိုမကြည့်ဘဲနဲ့လူကိုအားလုံးလက်ခံနိုင်တဲ့ပုံကိုယ်ကြီးဖြစ်ဖို့လိုတယ်တထောင်960ကိုဆိုရင်ရွေးကောက်ပွဲမှာပါဝင်တဲ့လူတွေဟာတမတမရှိတဲ့ရှင်ယူတီလူယူတီပုံကိုယ်ကြီးပါတယ်အခုကလည်းဒီလိုမျိုးဖြစ်စေချင်ပါတယ်ဒါမဟုတ်ဘူးဆိုရင်ကျွန်တော်နိုင်ခဲ့ရင်ကျွန်တော်ပါတီထက်လူတွေဖြစ်နေဆိုဘာမှလွတ်လပ်ခွင့်ရှိမှာမဟုတ်ဘူးဒါကြောင့်
ိုဖွဲ့စည်းရမှာနိုင်ငံရေးပါတီဒီဒီကလက်ခံတဘောတူတဲ့ပုံကိုယ်တွေကိုရွေးချယ်တင်မြှောက်နိုင်မယ်ဆိုရင်ဘယ်ရွေးကောက်ပွဲမဆိုလွတ်လပ်ပြီးဆရာမြသတဲ့အနေထားရောက်ရှိလာနိုင်မယ်လို့ပြောပါတယ
်။ UEC ကိုဖွဲ့စည်းတဲ့နေရာမှာပါတီကြီးတစ်ခုအနေနဲ့တို့စန္ဒအရပဲဖွဲ့စည်းထားတဲ့အနေထားမျိုးဖြစ်နေတယ်။တို့ဖြစ်စေချင်တာ UEC ကိုပါတီဆောင်ကနေပြီးတော့မှရွေးကောက်တင်မြှောက်တဲ့ပုံကိုယ်တွေဖြစ်စေချင်တယ်။အဲ့လိုဖြစ်မှပဲတရားမျှတမှုဆိုတာဖြစ်လာမယ်ရှိလာမယ
်။နိုင်ငံတကာမှာရွေးကောက်ပွဲကော်မရှင်ဟာအစိုးရကခန့်အပ်ထားတဲ့အဖွဲ့အစည်းမျိုးမဟုတ်ပဲတည်ထောင်လွတ်လပ်တဲ့ကော်မရှင်တွေနဲ့တည်ရှိနေပြီးမြန်မာနိုင်ငံမှာလည်းအဲ့လိုမျိုးဖြစ်ဖို့လိုအပ်တယ်လို့ရှမ်းတိုင်းလားများဒီမိုကရေစီဖွဲ့ချုပ် SNLD တွဲဖက်ဆွေးနွေးသူမှုတဲ့စိုင်းကျော်ညို့ကပြောပါတယ်
ဒီကရွေးကောက်ပွဲကော်မရှင်ဆိုတာကဒါနိုင်ငံတကာမှာဆိုရင်တင်တန်လွတ်လပ်တဲ့ independent body ဖြစ်တဲ့အစိုးရနဲ့တက်ဆိုင်ကျွန်တော်တို့ဟာကအဲ့လိုပုံစံဖြစ်မနေဘူးဖြစ်မနေတော့ကသူတို့ကိုအစိုးရဖက်ရိုင်းနေပေါ့ဗျာပြောရမယ်ဆိုရင်အစိုးရခန့်ထားတာကိုခန့်ထားတော့သူကအတုခန့်ထားတဲ့လူသူကြည့်ရတာကိုသူ boss ကိုသူတတိယကြီးကြည့်ရတဲ့ဘောပေါ့ဗျာအဲ့လိုဆိုတော့ကကျွန်တော်နိုင်ငံကကြည့်လိုက်ရင်တက်လိုက်မှုကင်းကင်းနဲ့လုံလာရသိမရှိဘူးအားနည်းတယ်အဲ့လိုပုံစံများဆိုတော့ကိုယ်ရဲ့ဖူးရပေါ့ဗျာဆိုရဖြစ်နေတဲ့ပါတီကိုအလေးတာပြင်တဲ့ကိစ္စတွေလုံလေးလုံထရှိတယ
်တရှိယူကပွဲကော်မရှင်ဟာဓမ္မရဦးစင်းကျော်လက်ထက်ကရွေးချယ်ထားပြီးဓမ္မရဝင်းမြင့်လက်ထက်မှာထပ်မံတိုးချက်ထားပြီးမဲ့အစိုးရနဲ့ပြည်ထောင်စုယူကပွဲကော်မရှင်တို့ရဲ့အဖက်ဖက်ကပြည်စင်မှုတွေမှာလုံလောက်မှုမရှိအားနည်းချက်တွေရှိနေပြီးနောက်ဆက်သွယ်ရလဒ်တွေအတွက်အစိုးရအနေနဲ့တောင်းခံရမှာဖြစ်တယ်လို့သမတော်ကသတိပေးသားပါတယ်အထူးသဖြင့်ကျူတင်မဲကောက်ယူမှုအပိုင်းနဲ့မဲဆွယ်ဆွေးရေးပိုင်းမှာဝန်လိုက်မှုရှိနေတယ်လို့ပြန်ဖက်ပါတီတွေကဆွဆွဲပြောဆိုမှုတွေရှိနေတာကြောင့် UEC ရဲ့ရွေးကောက်ပွဲတွင်လွတ်လပ်ပြီးဆရာမြသားမှုဆိုတဲ့ပြောဆိုမှုအပေါ်မှာတိုင်းသားပါတီတွေကမေးခွန်းထုတ်လာခဲ့ကြပါတယ်
ဆက်ပြီးတရေချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။လက်နက်ကင်အဖွဲ့တချို့ရဲ့နောက်ဆက်ဖိအားပေးမှုကြောင့်တိုင်းသားပြည်သူလူထုမဲပေးခွင့်ဆုံးရှုံးစီတယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်ကြေညာခဲ့ပါတယ်။ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ဆိုင်းချောင်းကျေးရွာအုပ်စုအတွင်ပြစ်ခတ်မှုကြောင့်အမျိုးသမီးတဦးဒဏ်ရာရရှိပြီးနေအိမ်နဲ့ဈေးဆိုင်တချို့မိရှုခံခဲ့ရပါတယ်။
တော်ရရှိတွေခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရ
။မြန်မာပြည်အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါရမရှင်
။ဆုံးခဲ့တဲ့၅နှစ်တုန်းကမြန်မာလုံခြုံရေးတပ်ဖွဲ့တွေကမွတ်စလင်ရိုဟင်ဂျာလူနည်းစုတွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတဲ့အနေနဲ့အကြမ်းဖက်နှိပ်ကွပ်တဲ့စစ်စင်ရေးလုပ်ခဲ့ပါတယ်။တချို့တိုက်ခိုက်မှုတွေဟာ2016ခုနှစ်အောက်တိုဘာလနဲ့2019ခုနှစ်ဇန်နဝါရီလအတွင်းဖြစ်ပွားခဲ့တာပါ။ဒုတိယအကြော့တိုက်ခိုက်မှုကတော့2019ခုနှစ်ဩဂုတ်လမှာစတင်ခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်တပန်းကျော်မြန်မာပြည်ကနေထွက်ပြေးခဲ့ကြရပါတယ်။အခုအချိန်မှာရိုဟင်ဂျာဒုက္ခသည်8,600ခန့်ဟာဘင်္ဂလားဒေ့ရှ်နိုင်ငံ Cox Bazar ဒုက္ခသည်စခန်းတွေမှာခိုးလုံနေကြပါတယ်။နောက်ထပ်ရိုဟင်ဂျာတပင်းခွဲရတော့အိန္ဒိယ၊ထိုင်း၊အင်ဒိုနီးရှားနဲ့မလေးရှားအပါအဝင် ဒေသတွင်းနိုင်ငံတွေမှာရောက်ရှိနေကြပါတယ်မြန်မာပြည်တွင်းမှာရိုဟင်ဂျာလူဦးရေ6သိန်းဝန်းကျင်ရှိနေဆဲဖြစ်ပြီးအကွက်ချခွဲခြားဆက်ဆံမှုတွေနဲ့ရင်ဆိုင်နေရပါတယ်အဲ့ဒီအထက်က3,000ကျော်ဟာပြည်တွင်းအခြေအနေမဲ့တွေဖြစ်ကြပြီးအများစုဟာရခိုင်ပြည်နယ်ကတိကျဒုက္ခတွေစခန်းတွေမှာနေကြရပါတယ်အောက်တိုဘာလ22ရက်နေ့ဟာရိုဟင်ဂျာဒုက္ခသည်တွေအတွက်နိုင်ငံတကာအထောက်အပံ့ဆင်ဆက်မပြတ်ပံ့ပိုးရေးဆိုတဲ့ခေါင်းစဉ်နဲ့အွန်လိုင်းညီလာခံတရက်ကိုအမေရိကန်ပြည်ထောင်စုကပူးတွဲကမကထလုပ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကရိုဟင်ဂျာဒုက္ခသည်တွေနဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံအတွက်2020ပြည့်ဘန်ဒါနှစ်ကုန်အထိနောက်ထပ်ဒေါ်လာသန်း200နီးပါးပံ့ပိုးတဲ့အစီအစဉ်ကိုထပ်မံအတည်ပြုကြောင်းကြေညာလိုက်ပြီးတခြားနိုင်ငံတွေအနေနဲ့လည်းမပြီးဆုံးသေးတဲ့ရိုဟင်ဂျာဒုက္ခသည်အရေးအတွက်ရက်ရောစွာထည့်ဝင်ကြဖို့ဒီညီလာခံအနေအားပေးလိုက်ပါတယ်။2019ခုနှစ်ဩဂုတ်လအစပြီးရိုဟင်ဂျာဒုက္ခသည်အကြက်အဲအတွက်အမေရိကန်ကထည့်ဝင်ပံ့ပိုးခဲ့တာဒေါ်လာ3,200နီးပါးရှိသွားပါပြီ။အွန်လိုင်းကနေကျင်းပတဲ့ညီလာခံကိုဗြိတိန် EU ဥရောပသမဂ္ဂနဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကအကြီးတန်းတာဝန်ရှိသူတွေနဲ့အတူအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးစတီဖန်ဘီဂန်ဦးစီးကျင်းပတာဖြစ်ပြီးရိုဟင်ဂျာဒုက္ခသည်အကြက်အဲအဖြေရှာကြတဲ့နိုင်ငံတကာရဲ့ကြိုးပမ်းမှုကိုနှီးမောင်းထိုးပြတာဖြစ်တယ်လို့ဆိုပါတယ်ဒီအကြက်အဲအတွက်ရေရှည်တည်တတ်မဲ့အဖြေရှာနိုင်ရေးကျွန်တော်တို့ရဲ့ကြိုးပမ်းမှုကိုနှစ်ဆတိုးလုပ်နေတဲ့တစ်ချိန်တည်းမှာပဲထိခိုက်လွယ်တဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့ပြောဆိုပေးကြဖို့ကလည်းအရေးကြီးပါတယ်လို့မစ္စတာဘီဂန်ကပြောပါတယ်ရိုဟင်ဂျာဒုက္ခသည်တွေစန္ဒအလျောက်လုံးကြုံစိတ်ချစွာတိတ်ခါရှိစွာနဲ့မြန်မာပြည်ပြန်နိုင်ရေးအခြေအနေတွေဖန်တီးပေးရမယ်မြန်မာအစိုးရရဲ့အခမ်းအကဏ္ဍကိုလည်းမစ္စတာဘီဂန်ကမိမောင်းထိုးပြပါတယ်ပထမဆုံးအနေနဲ့မြန်မာအစိုးရဒုက္ခရောက်နေတဲ့လူမှုအတိုင်းအဝိုင်းကိုစာနာမှုအကူအညီတွေအရှိတဖြင့်ပံ့ပိုးနိုင်ဖို့အတွက်သွာလာခွင့်ပေးရမှာဖြစ်ပြီးဒီကြိုးပမ်းမှုမှာကျွန်တော်တို့ကမိဖက်အဖြစ်ဆက်လက်ယက်တည်သွားမှာဖြစ်တယ်လို့ဒုဝန်ကြီးဘီဂန်ကပြောပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့လူမျိုးအမည်အသုံးအနှုန်းအတိအမှတ်မပြုပါဘူး။လက်နက်နဲ့မူရစ်ဆေးဝါးတရားမဝင်ရောင်းဝယ်တာတွေပြည်내အတွင်းအကြမ်းဖက်တိုက်ခိုက်တာတွေနဲ့ရေရှည်မတိမငြိမ်ဖြစ်နေတာတွေအပါအဝင်ပဋိပက္ခရဲ့အခြေခံစစ်မြစ်ကိုကင်တွယ်ဖို့ဒီထက်မကလှုပ်ရှားရာတွေရှိသေးတယ်ဆိုတာသတိပြုမိကြောင်းလဲမစ္စတာဘီဂန်ကထောက်ပြပါဗျ။ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဒေသတွင်းတခြားနိုင်ငံတွေမှာရောက်နေကြသူတွေရောပြည်တွင်းမှာအခြေအနေမဲ့ရှိနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေခံစားနေရတဲ့ဒုက္ခတွေကိုစာနာတဲ့နိုင်ငံတကာရဲ့တုံ့ပြန်မှုအဖြစ်ခေါင်းဆောင်တွေအနေနဲ့ဒီညီလာခံအနေမိမောင်းထိုးပြတာဖြစ်တယ်လို့ဆိုပါတယ်။ရက်ဆက်စွာလူအခွင့်အရေးချိုးဖောက်ခဲ့မှုတွေအတွက်တာဝန်ရှိသူတွေတာဝန်ခံမှုရှိအောင်ရိုဟင်ဂျာအတိုင်းအဝိုင်းရဲ့အနာဂတ်ကံကြမ္မာကိုယ်တိုင်ဆုံးဖြတ်နိုင်ရေးကိုထင်ဟပ်စေမဲ့မူဝါဒတွေချမှတ်ပြီးကျွန်တော်တို့ဟာအတူတကွဆောင်ရွက်သွားမှာဖြစ်ပါတယ်လို့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးစတီဖန်ဘီဂန်ကပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါပါရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါနိုဝင်ဘာ3ရက်အင်ကာနီကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဘယ်သူအနိုင်ရတယ်ဆိုတာကျန်တဲ့ပြည်နေတိမသိရသေးပါဘူးသမ္မတအဖြစ်ရွေးချယ်ခံရဖို့အတွက်Electoral vote လို့ခေါ်တဲ့ကိုယ်စားလှယ်နဲ့290ရရှိဖို့လိုအပ်တာဖြစ်ပြီးအင်ကာနီကချင်းပါတဲ့ရွေးကောက်ပွဲမှာ Democratic Party ကပြန်တဲ့ Joe Biden ကကိုယ်စားလှယ်နဲ့253မဲ့ရပြီးနှိမ့်ဆက်နေပြီဖြစ်ပါတယ်။ Republican Party ကမဲမတမောင်မှုတွေရှိတယ်လို့ဆိုပြီးတရားစွဲဆိုမှုတွေကိုလုပ်နေတယ်လို့သမ္မတ Donald Trump ကလည်းမဲရေးတွက်မှုရပ်ဆိုင်ပစ်ဖို့အတွက်တောင်းဆိုနေပါတယ်။ဂရိနိုင်ငံမှာ COVID-19 ကူးစက်မှုတိုးလာပြီးနိုင်ငံတွင်းကျန်းမာရေးဆောင်ရွက်မှုဆိုင်ရာမနိုင်မနှင်းဖြစ်လာမဲ့အန္တရာယ်ကိုကာကွယ်နိုင်ဖို့အတွက်သတင်းသုံးပတ်ကြားတနင်္ဂနွေလုံးတိုင်းတာနဲ့လော့ကဒေါင်းချသတ်မှတ်မှုတွေကိုစနေနေ့မှာစတင်တော့မှာဖြစ်ကြောင်းဂရိဝန်ကြီးချုပ် Kyriakos Mitsotakis ကကြေညာပါတယ်။လူရေ10သန်းကျော်ပဲရှိတဲ့ဂရိနိုင်ငံမှာခြေတပြေးနေအထိဆိုအကူးဆက်ခံရသူက5000လေးပါရှိပါတယ်။မြန်မာနိုင်ငံမှာ COVID-19 အကူးစက်ခံရသူနောက်ထပ် 995 ယောက်ရှိတယ်လို့မနေ့ညကထပ်မံပြီးအတည်ပြုလိုက်တဲ့အတွက်အခုဆိုကူးစက်ခံရသူပေါင်း 58,000 နီးပါးရှိသွားပြီဖြစ်ပါတယ်။သေဆုံးရသူစုစုပေါင်းက 1,352 ဦးရှိနေပါပြီ။ဗြိတိန်နိုင်ငံ AstraZeneca ဆေးကုမ္ပဏီကလည်းစမ်းသပ်ထုတ်လုပ်နေတဲ့ Coronavirus ကာကွယ်ဆေးသန်း30ကိုအိန္ဒိယနိုင်ငံက Serum Institute ဆီကနေဝယ်ယူဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကသဘောတူလက်မှတ်ရေးထိုးလိုက်ပါပြီ။ကာကွယ်ဆေးရတာနဲ့ပ ထမတုတ်ဖြစ်နေ630ကိုရရှိမှာဖြစ်ကြောင်းသဘောတူညီချက်ကိုလက်မှတ်ရေးထိုးပြီးဘင်္ဂလားဒေ့ရှ်ကျန်းမာရေးဝန်ကြီးကပြောပါတယ်။တောက်ကြန်နေမနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျန်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ရသက်ပါ။
This program has come to you from the Voice of America, Washington.